Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American Tai yan 2016 khu nit November 19 ya sa ni ni nya ba season rue sa ti ni ba bi. Line meter 190, line no meter 25 32 50 do ga ni pi lo tai yai phan yu na sin nai ma le shin. ကျမခွန်ယူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရန်နိုင်နဲ့ကျမအနင်္ဂလာတို့ပြောပြပေးမှာပါအမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတရာထူးသက်တမ်းမကုံဆုံးခင်ပြည်ပနောက်ဆုံးခီးစဉ်ဖြစ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံအေပက်ကိုတက်ရောက်ဖို့ပီရူးနိုင်ငံမြို့တော်လီမာကိုရောက်ရှိနေပါတယ်အီရန်နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းမဲ့အစားထရမ့်အစိုးရတဲ့အနေနဲ့ခက်တင်တင်ဆက်ဆံသွားဖို့နျူကလ িয়ার သဘောတူညီမှုဆန့်ကျင်သူတွေရောရီပပ်လီကန်တို့ကပါတောင်းဆိုလိုက်ပါတယ်။ရှီမင်းနိုင်ငံမှာဆော်ဒီဦးဆောင်တဲ့တပ်တွေကဒီကနေ့စနေနေ့မှာစတင်ပြီးတော့48နာရီကြာအပြည့်ရက်ဆဲလိုက်ကြပါပြီ။ဒီလိုသတင်းတွေကိုကြားမှာပါမခွန်ညုံ
။ကောင်းပါပြီရှင်။အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ယာရုကထုတ်ပယ်ခံရသူစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြန်းဒုတိယဝန်ကြီးဒေါက်တာထွန်းဝင်းနဲ့ VOA ရဲ့တိတန့်ဆက်သွယ်မေးမြန်းမှုကိုအခုလိုနားဆင်ရပါမယ်
။ကျောင်းရကဘာမှမပါဘဲနဲ့ဒီဥပဒေအရအေးယူဒီဆိုတဲ့ရက်ဆက်ပြီးဆိုတာပဲပါရက်တွေ
။နိုင်ငံတကာသတင်းတွေပြီးမှနားဆင်ရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့သတင်းတော့အမှတ်စုနဲ့မြန်မာတခွင်အစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အစည်းမှာရှင်းနေချုပ်အဖြစ် Republican အထက်လွှတ်တော်အမတ် Jeff Sessions နဲ့ဗဟိုထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော်အမတ် Mike Pompeo ကိုရွေးချယ်လိုက်ပါတယ်အငြိမ်းစားသူဗိုလ်မှူးကြီး Mike Flynn ကိုတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ပါတယ်ရွေးချယ်ခံရသူ၃ဦးစလုံးဟာမဲဆွယ်ကာလတလျှောက်ဒေါ်နယ်ထရမ့်ကိုထောက်ခံလာသူတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာပါဝင်မဲ့သဘောထားတင်မာသူ conservative အမခံတွေဖြစ်ကြပါတယ်။အထက်လွှတ်တော်အမ session ဟာဒေါ်နယ်ထရမ့်စတင်မဲဆွယ်စည်းရုံးကလေးကအခိုင်အမာထောက်ခံပြီးတော့အကြံဉာဏ်ပေးလာသူဖြစ်ပါတယ်။ Kansas ပြည်နယ်ကအောက်လွှတ်တော်အမ Pompeo ကတော့2010ပြည်နယ်က Congress တော်တော်မှာရွေးချယ်ခံရတဲ့ Republican Party ring ကသဘောထားပြင်ထန်တဲ့ Tea Party အဖွဲ့ဝင်ပထမအတုံးမှာသူအပါအဝင်ဖြစ်ပါတယ်။ရှာထူးခန့်အဖို့အတွက်အငိမ့်စားဒုဗိုလ်ချုပ်ကြီး Flynn ကတော့ Session နဲ့ Pompeo လိုအထက်လွှတ်တော်မှကြားနာစစ်ဆေးခံရမှာမဟုတ်ပါဘူး။ Republican တွေလွှတ်တော်ကိုထိန်းချုပ်ထားပေမဲ့ရှာထူးခန့်အဖို့လွှတ်တော်ရင်းကြားနာရမှာတော့ Session အနေနဲ့ပြင်ထန်တဲ့မေးခွန်းနဲ့ရင်ဆိုင်ရနိုင်ဖို့ရှိပါတယ်။လွန်ခဲ့တဲ့အနှစ်30လုံးကဗဟိုအစိုးရရဲ့တရားရေးဆိုင်ရာရာထူးတစ်ခုအတွက်အမည်စရင်းတင်သွင်းခံရစဉ်မှာအစိုးရရှိနေအဖြစ်သူတာဝန်ယူထားတဲ့ Alabama ပြည်နယ်မှာလူမျိုးရေးခွဲခြားတဲ့အမှတ်ချက်တွေပြောဆိုခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့အပြင်းအထန်ဝေဖန်ခံခဲ့ရသူဖြစ်ပါတယ်။
ယူရန်နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုစန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရအသစ်အနေနဲ့အဲ့ဒီအစာခတ်တင်းတင်းခတ်မှမှဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။ဒီချိန်တုန်းကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအဆိုးအဝါဆုံးသဘောတူညီမှုတစ်ခုဖြစ်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့အမေရိကန်ကသူ့သဘောနဲ့သူဒီသဘောတူညီချက်ကနေထွက်လိုက်ခြင်းအဖြစ်အမေရိကန်နိုင်ငံအနေနဲ့တနိုင်ငံတည်းဖြစ်သွားမှာဖြစ်ပြီးတော့အဲ့လိုဆိုရင်အီရန်အစိုးရအနေနဲ့လည်းသူတို့ရဲ့တန်တရားဖြစ်ဖွယ်နျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းဖြစ်နေပါတယ်။ဒီသဘောတူညီချက်ကိုဝေဖန်သူတွေကလည်းဒီအချက်ကိုထောက်ခံကြပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုမထောက်ခံဘဲရပ်တန့်ဖို့လွတ်တော်အမတ်တွေကိုပြီးခဲ့တဲ့နှစ်ကတွန်းအားပေးခဲ့တဲ့တမယိုးကြဝါဒီနိုင်ငံရေးကြောင့်ကျင်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကလည်းအခုခါမှာဒီသဘောတူညီချက်ကိုမဖျက်သိမ်းသင့်ဘူးဆိုပြီးတော့ပြောပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ရင် NLD ရှိလာနိုင်တယ်လို့ဒီဖောင်ဒေးရှင်းရဲ့အကြီးတန်းသူတွေဒီလည်းဖြစ် Arizona ပြည်နယ်တက္ကသိုလ်ကဥပဒေပါမောက္ခ Audi Kittry ကပြောပါတယ်ခင်ဗျာ။
American သမ္မတ Barack Obama ဟာသမ္မတရာထူးသက်တမ်းမကုံဆုံးခင်ပြည်ပနောက်ဆုံးခီးစဉ်ဖြစ်တဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပြည်ထောင်နိုင်ငံမျိုးတော်လီမာကိုရောက်ရှိနေပါတယ်။ Donald Trump ရွေးကောက်ခံရပြီးတဲ့နောက်အာရှ Pacific ဒေသနိုင်ငံတွေနဲ့ American တို့မဟာမိတ်တွေအဖြစ်ဆက်လက်ရည်တည်သွားနိုင်ဖို့ဒီညီလာခံကနေ Obama ကြိုးပမ်းသွားမှာပါ။ သမရဥပမာလက်ထက်ကစတင်ခဲ့တဲ့ Asia Pivot အာရှချင်းခွင်ရှာညီရဲ့နိုင်ငံခြားရေးမူဝါဒဟာမကြခင်ကာလမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာနိုင်ပွဲရှိပါတယ်။ Mr. Obama နဲ့မဟာမိတ်နိုင်ငံတွေဟာလှုပ်လှစွာအခွင့်လွှတ်ကုန်သွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP လို့ခေါ်တဲ့ Pacific Democratic တပတ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုစတင်အသက်ဝင်ဖို့နှစ်တွေနဲ့ချီအားစိုက်ကြိုးပမ်းလာတာပါ။ဒါပေမဲ့လည်းရွေးကောက်ခံသမရ Donald Trump ကအာရှနိုင်ငံတွေနဲ့ဆက်ဆံရေးဖြတ်တောက်မယ် TPP လို့ခေါ်တဲ့ Pacific Democratic တပတ်တစ်ဖက်မိတ်ဖက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဟာအမေရိကန်အကျိုးစီးပွားကိုမတရားကျင့်နေတယ်လို့ပြောဆိုထားတဲ့အတွက်အမေရိကန်မဟာမိတ်တချို့ကတိတ်ကိုစိုးရင်မကင်းဖြစ်နေကြပါတယ်။ Obama ဟာပီရူးနိုင်ငံကိုလာရောက်တဲ့တတိယမြောက်အမေရိကန်သမ္မတတဦးဖြစ်တယ်လို့ဒီကနေ့စနေနေ့မှာတော့ APEC ညီလာခံပေးပန်းမှာတရုတ်သမ္မတရှီချင်းပင်နဲ့တခြားတွေ့ဆုံမှာပါ။ဒီနောက်မှာတော့ပီရူးသမ္မတ Pedro Pablo Kuczynski နဲ့သမ္မတ Obama တို့တွေ့ဆုံဖို့ရှိပါတယ်။
ဒီမနက်ငယ်မှာစော်ဒီဥဆောင်တဲ့တပ်တွေကစနေနေ့ကစတင်ပြီးတော့48နာရီကြာအပြည့်ရက်ဆဲလိုက်ကြပြီးတကယ်လို့ဟူသီသဘုံတွေဘက်ကဒါကိုထိမ့်သိမ်းထားပြီးတော့ဝိုင်းခံထားတဲ့ဒေသတွေကိုအကူအညီတွေပေးဖို့ခွင့်ပြုမယ်ဆိုရင်တော့အပြည့်ရတာတွေကိုဆက်ပြီးတော့တိုးသွားမှာဖြစ်ပါတယ်။အစိုးရတွေဖွဲ့လာနိုင်ဖို့အတွက်ကိုရည်ရွယ်ပြီးတော့အခုလိုအပြည့်ရဖို့သဘောတူကြတာဖြစ်ပါတယ်။အပြည့်ရသဘောတူညီမှုကိုတပရအဘတ်ရာဘိုမန်ဆူဟာဒီနဲ့ဟူသီသဘုံတွေတီးကြစီသဘောတူကြတာဖြစ်တယ်လို့တန်နမာနေက VOA ကိုပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတော့နိုင်ငံသားရေးဝန်ကြီးဖြစ်ဆက်ပြီးလှုပ်ဖို့ကြမ်းရှိနေတဲ့လာမယ့်သတင်းပတ်ဒီအတွင်းမှာယေမန်ကိစ္စကိုအဓိကဦးစားပေးလှုပ်သွားမှာဖြစ်တယ်လို့ပြောပါရယ်နိုင်ငံသားရေးဝန်ကြီး John Kerry ကကမ္ဘာတဝန်းကို၁၇ရက်ကြာခီးသွားရောက်ခဲ့တဲ့အတွင်းတန်တမာနေအတော်များများနဲ့တွေ့ဆုံခဲ့တဲ့အပြင်အခုနောက်ဆုံးအပြည့်ရဲ့သဘောတူညီချက်ကိုအပြည့်တတ်နိုင်ဖို့အတွက်ဟူသီခေါင်းဆောင်တွေနဲ့လည်းတယ်လီဖုန်းနဲ့စကားပြောခဲ့သလိုအိုမန်နိုင်ငံမှာလည်းရှေ့ဝက်တွေ့ဆုံခဲ့ပါတယ်။ယေမန်နိုင်ငံမှာမြေပြင်ထိုးစစ်တွေနဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်နေတဲ့ချိန်ထဲမှာပဲအမေရိကန်သံမတ်မက်သီးယူးတွယ်လာနဲ့ဒုသံမတ်တင်လန်ဒါကင်တို့ဟာဂျာတာပရီနေကသမရဟာဒီနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကစစ်သက်ညီနိုင်ခဲ့တဲ့ဒီသဘောတူညီချက်ကိုရှီယာသဘုံတွေကလည်းထောက်ခံတယ်လို့အစိုးရကအတည်ပြုခဲ့တယ်ဆိုပြီးတော့ဝန်ကြီးကယ်ရီကအဘူဒါဘီမြို့မှာဂျာတာပရီနေက VOA နဲ့ Writer သတင်းဌာနတွေနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝန်ကြီးကယ်ရီနဲ့ဟူဒီတပုံကိုယ်စားလှယ်အဖွဲ့တွေကြားဆွေးနွေးမှုမှာသူတို့မပါဝင်တာကြောင့်ယေမန်အစိုးရကတော့ဒီသဘောတူညီမှုကိုအစောပိုင်းမှာလက်မခံဘဲပယ်ချခဲ့ပါသေးတယ်ခင်ဗျာ
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေနှုတ်ထွက်ပေးဖို့လေဘာဆက်တိုက်ဆန္ဒပြတောင်းဆိုနေပါတယ်။တောင်ကိုရီးယားမြို့တော်ဆိုမှာထောင်ထောင်ချီတဲ့ဆန္ဒပြသူတွေဒီကနေ့ပူးပေါင်းလာကြတယ်လို့တာဝန်ရှိသူတွေကခန့်မှန်းပါတယ်။နိုင်ငံတော်ဝန်ကပြည်သူတွေလည်းဆန္ဒပြပွဲမှာပါဝင်ဖို့မြို့တော်ကိုလာရောက်နေပါတယ်။အကျဉ်းပြတ်ခြားဆမှုဆွဆွဲတွေကြောင့်သမရပတ်အစိုးရအဖွဲ့အင်အားနဲ့လာစေတယ်လို့သမရရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုခံနေရတာပါ။သူ့ကိုထောက်ခံမှုကတော့900ခိုင်နှုန်းလောက်ပဲကျဆင်းသွားတာပါ။သမရပတ်ကွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့စုံစမ်းစစ်ဆေးမှုခံနေရတာပါ။သမရပတ်ဟာအကျဉ်းပြတ်ခြားဆမှုကင်းတဲ့ကောင်းဆောင်တယောက်ဖြစ်မြင်အောင်သူနဲ့နေပေါင်းများစွာခင်မင်လာတဲ့ Miss Choi Soon Sil ကတည်တည်ချာချာစီစဉ်ပြီးတော့ပုံပေါ်ခဲ့တယ်ဆိုပြီးဆွဆွဲခံနေရပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လည်းသမရပတ်ကွန်ဟေတပြေးပြေးနဲ့အထီးကျန်ဖြစ်လာတယ်လို့အနာလဲမဲ့လာနေတာပါ။ Miss Choi ကိုလည်းသမရနဲ့ပုဂ္ဂိုလ်ရေးအရာခင်မင်ရင်းနေတဲ့အတွက်သူတီထောင်ထားတဲ့အကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကို Corporation ကြီးတွေကဒေါ်လာ68တန်းလူရအောင်သွန်အားပေးခဲ့ပြီးတော့အဲ့ဒီငွေအတော်များများကိုသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေစီကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးစစ်ဆေးခံနေရတာဖြစ်ပါတယ်။
လေးချောင်းနိုင်ငံကွာလာလမ်ပူမြို့မှာအစိုးရကိုစန့်ကျင်သူထောင်ပေါင်းများစွာကစနေနေ့ကလမ်းလျှောက်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်နာဂျီရာဇက်ယာဒူကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ငွေကြေးအလွဲသုံးစားလုံးမှုအရှုပ်တော်ပေါ်မှာဝန်ကြီးချုပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဘာရစ်လို့ခေါ်တဲ့အင်ဂျီဝါဝတ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့သူတွေကလူလူအာနာဆိုပြီးကြွေးကြော်စံတွေကြွေးကြော်ခဲ့ပြီးတော့အတော်များများကဘင်ခရာတွေ TB ဗူဗူဇဲလာတွေကိုမှုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကွာလာလမ်ပူမြို့လယ်ကမာဒီကာရင်ပြင်ကိုဥတီတဲ့အဓိကလမ်းမကြီးတွေပေါ်မှာတော့ဒီကယုံနေနေရဲတွေအများပြားချထားတာကိုတွေ့ရပြီးတော့ဆန္ဒပြတဲ့သူတွေစုဝေးဖို့လှုပ်ထားတဲ့နေရာတွေကိုသွားလို့မရအောင်တားဆီးထားပါတယ်။ဒီဆန္ဒပြမှုတွေကနေဝန်ကြီးချုပ်နာဂျီရာဇက်နှုတ်ထွက်သွားတဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိဘဲအခုချိန်ထိအတိုက်ခံတွေမီဒီယာတွေတက်ကြွလို့ရှားသူတွေကိုနေနေတာတွေထိန်းချုပ်တာတွေလုပ်ပြီးတော့သူဟာ ဒီပြဿနာကိုကြော်လာပြီးတော့အာဏာကိုအခိုင်အမာကင်ဆယ်ထားစေဖြစ်ပါတယ်။ဆန္ဒပြပွဲကိုဥဆောင်သူနဲ့အတူတိုက်ခန့်ခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူចောင်းသားတွေပါဝင်တခြားဆန္ဒပြပွဲကိုထောက်ခံတဲ့သူတော်များများကိုလည်းမလေးရှားအာဏာပိုင်တွေကတောက်ကြနေကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်မှာရေခမ်းချောက်လို့တစ်ပင်သေးတွေပုံများလာတာကြောင့်တော်မီလောင်မဲ့အနယ်ပုံများလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တည်တော်ထိန်းသိမ်းရေးဌာနကဒေသအလိုက်ကောက်ယူထားတဲ့မတန်တဲ့အရွာတည်သွားတဲ့တစ်ပင်အရေအတွက်တွေစိုးရင်ကြောက်အောင်များလာနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တည်သွားတဲ့တစ်ပင်ပေါင်း102တန်းရှိမယ်လို့ခန့်မှန်းထားပြီးတော့မေလမှာကောက်ယူထားတဲ့မတန်နဲ့36တန်းတိုးလာတာပါ။တော်မီလောင်မဲ့ဘေးကိုရော့ချလာစေဖို့အတွက်တည်တော်ထိန်းသိမ်းရေးဖဏာငွေတိုးပေးဖို့အမေရိကန်တည်တော်ရေးရာဝန်ကြီးဌာနတွမ်ဗစ်ဆက်ကလွှတ်တော်ကိုတောင်းဆိုပါတယ်။ကယ်လီဖိုးနီးယားကတစ်ပင်တွေဆုံးလာရတဲ့အကြောင်းရင်းတော်များများက9နှစ်ကြာအောင်ရေခမ်းချောက်နေတာကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်။တစ်ပင်အသေးတွေကတော်မီမြင်များကူးစက်စေတယ်လို့လည်းကယ်လီဖိုးနီးယားတစ်တော်အရာရှိတွေကပြောပါရယ်ရှင်
။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်အသင်းနဲ့အာဆနယ်တို့ဒီကနေ့ကစားခဲ့ကြတာမှာအာဆနယ်ကပွဲပြီးကနေမှသွင်းတဲ့ဂိုးနဲ့တစ်ဖက်တစ်ဂိုးစီတီကျသွားပါရယ်။မန်ယူတင်းရဲ့ Old Trafford ကွင်းမှာကစားခဲ့တဲ့ပွဲမှာမန်ယူတက်ပထမဂိုးကိုတော့စပိန်ကွင်းလယ်လူမာတာက68မိနစ်မှာအဖွင့်ဂိုးသွင်းခဲ့လို့မန်ယူအသင်းရှိကဦးဆောင်ခဲ့ပါရယ်။Ander Herrera ညာဝင်းကနေဂိုးရှိကိုထိုးပေးတာကိုမာတာက area အတွင်းကနေကန်သွင်းခဲ့တာပါ။ဒါပေမဲ့88မိနစ်မှာတော့ Arsenal အသင်းကလူစားဝင်လာတဲ့ Olivier Giroud ကဂိုးရှိကနေအနီးကပ်ခေါင်းတိုက်သွင်းခဲ့လို့ Arsenal အသင်းခြေပါကိုရပြီးတော့နောက်ဆုံးမှာ Man United နဲ့ Arsenal တို့တကိုးစီတီဖြစ်သွားခဲ့ပါတယ်ခင်ဗျာ
။စနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါ။အခုဆက်သွယ်မေးမြန်းခန်းတစ်ခုကိုနားဆင်ရမှာဖြစ်ပါတယ်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဒုတိယဝန်ကြီးရာထူးကနေအကြောင်းပြချက်ရှင်းလင်းချက်တစုံတရာမပေးဘဲသူ့ကိုတာဝန်ကရက်ဆဲတာဟာတစ်ဖက်သက်ဆုံးဖြတ်ချင်တာဖြစ်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဒုတိယဝန်ကြီးဒေါက်တာထွန်းဝင်းကပြောပါတယ်။သူ့ကိုတာဝန်မှရက်ဆဲတဲ့အကြောင်းနိုဝင်ဘာလ18ရက်နေ့စွဲနဲ့နိုင်ငံတော်သမ္မတကကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဒေါက်တာထွန်းဝင်းကအခုလိုပြောလိုက်တာပါ။တွေ့မိမြတ်ထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင
်ဟုတ်ပါတယ်ခင်ဗျာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဒုဝန်ကြီးဒေါက်တာထွန်းဝင်းကိုရာထူးတာဝန်ကရက်စဲကြောင်းမနေ့ကသမရရဲ့အမိန့်နဲ့ကြီးညာတဲ့စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီလိုသူ့ကိုထုတ်ပယ်ရတဲ့အကြောင်းရင်းကိုသူ့အနေနဲ့တည်တည်ရှိရှိဘာကြောင့်လဲဆိုတာမသိရတဲ့အကြောင်းပါတီခေါင်းဆောင်တဦးဖြစ်တဲ့ဒီအလုံးမှုဆောင် NLD အလုံးမှုဆောင်ဦးဝင်းထိန်ကဒီမတိုင်ခင်ကကြိုတင်ပြီးပြောကြားခဲ့တာတွေရှိကြောင်းကိုဒေါက်တာထွန်းဝင်းက VOA ကိုအခုလိုရှင်းပြပါတယ်
။အဲ့ဒါလေကျွန်တော်ကိုယ်တိုင်ကသူ့အထက်တော့မိနေတဲ့အကြောင်းပါပဲဗျာ။ကျွန်တော်တို့ထုတ်တယ်ကဦးဝင်းထိန်ကစတာပါလင်းနဲ့တလကျော်ပဲထုတ်ကြတာ။အဲ့ဒီအကြောင်းကိုမိတဲ့အခါကျတော့လေခင်ဗျားမှာတိုင်စာတွေရှိတယ်။တိုင်စာတွေရှိတော့ခင်ဗျားတမရရှိမှာဆက်စားတင်ပြီးတော့နေကြောရှိမှာတွားပြီးတော့လုပ်လို့ရမယ်။ကျွန်တော်ကဒီပြီးတော့ CV ဟာလုတ်ဖို့ဒါကမဟုတ်ဘူးကျွန်တော်ရဲ့ဒါဒီအတနာပြလာတာမျိုးကျွန်တော်ကိုဒီကျွန်တော်နဲ့ဆိုင်တဲ့ကျွန်တော် professional ဖြစ်တဲ့ psychology နဲ့ဒီနဲ့ပတ်သက်တဲ့လုပ်ငန်းလုပ်ဖို့လာတာဖြစ်တဲ့တွေ့ဆရာတို့ပြောတဲ့ဒီလိုကောင်းစီကိုလည်းကျွန်တော်မသွားကြည့်ဘူးကျွန်တော်ဖြစ်တော့ကြလို့ပြတဲ့ psychology ဖြစ်ကြတဲ့ professional ရင်ကျွန်တော်ဒီပြတဲ့လုပ်ပြီးကျွန်တော်ပြောတာတော်တော်ကိုစိတ်သွားတိုင်းကိုပါပြီးတော့ကျွန်တော်ရဲ့ဒီ confidence ရှိရှိနဲ့ကျွန်တော်လုပ်နိုင်တဲ့ပတ်သက်ရရှိကျွန်တော်ဒီဒီဝင်ကြည့်ရဝင်ကြည့်နေရမှာအာဖြစ်တာကိုကျွန်တော်လည်းတတိတစ်ခါကြီးကတတိမိသွားတယ်ပေါ့ဗျ။ဆိုပြီးတော့ကျွန်တော်ဆွေးရတယ်မှာကျွန်တော်ဆန္ဒပြောတာရှိတယ
်။စိုက်ပျိုးရေးမွေးမြူရေးဆင်မြောင်းကိစ္စတွေမှာသူ့ရဲ့အထက်ဝန်ကြီးဖြစ်တဲ့ဒေါက်တာအောင်သူနဲ့ဒေါက်တာထွန်းဝင်းသူတို့ကြားမှာလုပ်ငန်းကိစ္စတွေဆွေးနွေးရမှာအခြေတင်ပြဿနာတွေရှိခဲ့တယ်လို့ဒေါက်တာထွန်းဝင်းကရှင်းပြပါတယ်
။ကျွန်တော်ပြောတဲ့စကားကလည်းနည်းနည်းလေးဒီကြည့်ပေါ်မှာလည်းရင်ပြီးသူဖြစ်သွားတယ်ဗျ။ဘယ်လိုလဲဆိုတော့ကျွန်တော်ကကျွန်တော်အမျိုးအမျိုးဖြစ်တဲ့ဘက်မှာဝင်းကြီးဒီလေးလာတာနဲ့ဒီလိုမျိုးလုပ်တာရှိတယ်ကျွန်တော်ဒီလိုသင်ရတဲ့နှစ်40တွေကဒီသမားတွေခံစားနေရတဲ့ဒီပြဿနာတွေကိုကျွန်တော်တို့အစိုးရတက်မှာညာအခုလိုကြောက်လက်ကျင်တမ်းပြီးဆိုတဲ့စံပုံနဲ့ညီအကြောင်းလက်တက်နေချင်းကျွန်တော်ဒီလုပ်ငန်းတွေသာလုပ်မယ်ပို့ပေးမယ်ဆိုရင်ဒီနိုင်ငံရဲ့အစိုးရ image ကိုပို့ပြတ်လာမယ်ဒါကြောင့်မို့ကျွန်တော်ကိုလောက်ခွင့်ပေးပါလို့ပြောတာခုနပြောတဲ့ဒီလေးလာနေပြီ40မှာသူတော်လေးစိတ်ထိုးသွားပါတယ်စိတ်ထိုးတော့ခုနကုံထုပြီးတော့ကျွန်တော်တို့ပြန်ပြီးတော့ကြိမ်းမောင်းတဲ့ခါမှာဒီအဲ့ဒါကိုဒီပြန်ပြီးတော့အထက်ကိုတင်ကြတဲ့ခါမှာဒီကျွန်တော်ကကုံထုပြီးတော့သူ့ကိုခံပြောတယ်ဆိုတဲ့ဟာမျိုးပေါ့ဗျာဒီမျိုးဒီနေ့နဲ့သွားတဲ့အတွက်ဒါဒီကျွန်တော်ပေါ်ဒီကြီးတွေပေါ်အများမျက်ရှသွားတယ်လားပေါ့ဗျာကြာကြာဒါလည်းကျွန်တော်စဉ်းစားလို့ရတယ်ကျွန်တော်လည်းဒီဖြစ်တဲ့ကိစ္စအကြီးမားဆိုလို့ဒါပဲရှိပါတယ
်အကြောင်းပြချက်မပေးဘဲ ရှင်းပြခွင့်လည်းမရှိဘဲသူ့ကိုထုတ်ပယ်တာဟာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းပုံရိပ်တွေကိုထိခိုက်စေလိမ့်မယ်လို့ဒေါက်တာထွန်းဝင်းကမှတ်ချက်ပေးပါတယ
်။ကျွန်တော်တကယ်တော့ကျွန်တော်အမှန်တရားပေါ်မှာရက်လို့ကျွန်တော်ဒီလိုထွက်တဲ့အတွက်ကျွန်တော်တကယ်ကဘာမှကျွန်တော်ဝမ်းနည်းမှုမရှိဘူး။ကျွန်တော်ဟိုကျွန်တော်စိတ်ပြတ်အားနည်းမှုမရှိဘူး။ကျွန်တော်အမှန်တရားအတွက်ဒီလိုမျိုးတစ်ပတ်တည်းဆုံးဖြတ်ပြီးထွက်ရတဲ့အတွက်ကျွန်တော်ကိုယ်ယူပါတယ်။ကျွန်တော်ကိုယ်ယူတဲ့လိုပဲယူဆပါတယ်။ဒါဆိုကျွန်တော်ရဲ့ clear conscience ဆိုကျွန်တော်ရဲ့ဒီတက်မှာကျွန်တော်ကအားလုံးပြကောင်းအောင်လုပ်တော်လဲဒီလိုမျိုးဆုံးဖြတ်တာဒီသူတို့ရဲ့ဆုံးဖြတ်ချက်တိုင်းလိုက်နာမှာဖြစ်တဲ့ဒါတော့ကျွန်တော်ခံယူရမှာပေါ့ဒါတော့ဒါဒီကျွန်တော်တစ်ပတ်ကနေတော့ပြိုင်ပြေချင်းနဲ့မရှိဘဲနဲ့တစ်ဖက်ကဆုံးဖြတ်ချက်ဖြစ်တဲ့အတွက်အဲ့ရအတွက်တော့ကျွန်တော်ဒီကဲမှာတော်တော်လေးကိုကျွန်တော်ဦးစားပြတာပေါ့နော်ဒီတိုင်းပြည်အတွက်တော့နာမဲ့ဒီလိုမျိုးအနေထားတွေမှာဒီလိုလားကျွန်တော်တို့ကဒီတစ်ဖက်တက်ပြောတာနဲ့တစ်ဖက်တက်နားချာယုံနေနဲ့ကာယကံရှင်တို့တစ်ဖက်ကိုခေါ်ယူဆွေးနွေးခြင်းရှိရတယ်တစ်ဖက်တက်ဆုံးပြပြီးတော့ဒီအမိချတဲ့ကိစ္စဒီဒီလိုမျိုးစပြီးတော့ဒီမိုကရေစီနိုင်ငံထူထောင်တဲ့နိုင်ငံလေးအတွက်အလွန်ကိုစိုးရိမ်ပေါ်ရဖြစ်ပါတယ်။ဘာလို့ဆိုတော့လူတွေရဲ့အကြောက်တရားပို့ပြီးတော့ခြောက်ချသွားပါတယ်။ဘာကြောင့်လဲဆိုအပန်တရားလို့တော့မှဒီလိုမျိုးပြစ်ဒဏ်ပေးနိုင်ခြင်းဆိုတဲ့ဟာကျွန်တော်ကကျွန်တော်မှလည်းခံစားရတယ်။အများကြီးဒီမှာလည်းခံစားအကြဒီအလုံးကိုစိုးရတဲ့နော်စိုးမြတ်ချက်လို့လည်းကျတပတ်သက်စိုးမြတ်ချက်လို့ပဲကျွန်တော်မြင်တယ
်အခုလို့ဒေါက်တာထွန်းဝင်းကိုရာထူးကထုတ်ပယ်လိုက်တာနဲ့ပတ်သက်လို့ NLD ပါတီအကြီးအကဲဦးဝင်းထိန်ကို VOA ကဆက်သွယ်မေးမြန်းရမှာမှတ်ချက်ပေးဖို့ညှင်းဆန်ပါတယ
်မှတ်ချက်မပေးဘူး
ဟိုဘယ်လိုနားလဲပါတယ်ဒီလိုထုတ်ပယ်ခံရတဲ့ပုံမှာ
ကျွန်တော်မှတ်ချက်မပေးဘူးလို့ပြောပြီးရတယ်ဒါကတော့အကုန်ပဲ
ဒါနဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်ဝန်ကြီးတူဒီလိုမျိုးထုတ်ပယ်ခံရတာနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရံမျိုးသိန်းကလည်းမှတ်ချက်ပေးပါတယ်
။ဝင်ကြီးတော်လကောင်ဒူးဝင်ကြီးတော်လကောင်တာဝန်ကရက်ဆဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အထူးသဖြင့်နိုင်ငံတော်သမ္မတဦးဆောင်တဲ့အစိုးရအဖွဲ့အစည်းနဲ့တရားဝင်နော်အကြောင်းပြချက်ကိုထုတ်ပြန်လို့လိုအပ်တယ်လို့မြင်နေ။နော်အကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘဲနဲ့တာဝန်ကရက်ဆဲတဲ့ဆိုလို့ရှိရင်ဒါဟာဒီမိုကရေစီစနစ်ကိုတွားနေတဲ့နိုင်ငံရေးလမ်းကြောင်းမှာဒါဟာဟိုအဟံဒါဖြစ်စေလိမ့်မယ်လို့ကျွန်တော်ကမြင်နေ။နောက်တစ်ချက်ကတော့ပါတီခေါင်းဆောင်တယောက်ပေါ့လေရွေးကောက်ခံလဲမဟုတ်ဘူးအစိုးရမှာလည်းပဲပါဝင်မှုမရှိတဲ့ပါတီခေါင်းဆောင်တယောက်ကဒီအစိုးရအဖွဲ့ရဲ့လုပ်ငန်းတွေမှာတိုင်းရိုက်တော်လကောင်တွင်ဝိုက်ပြီးတော့တော်လကောင်ဝင်ရောက်ဆက်ပတ်တာဟာကျွန်တော်တို့နိုင်ငံရေးအပြောင်းလဲအတွက်ဒါဟာမကောင်းတဲ့လက္ခဏာပဲလို့ကျွန်တော်ကမြင်တယ်
အခုလိုအထုတ်ပြန်ခံရတဲ့ဒေါက်တာထွန်းဝင်းဟာစိတ်ပျိုးရေးပညာရှင်အဖြစ်နဲ့နှစ်ပေါင်း30ကျော်ကြာအရင်အစိုးရလက်ထက်တည်းအောက်မှာဒီလောက်ကန်ခဲ့တဲ့သူဖြစ်ပြီးတော့အမေရိကန်တန်ယုံရဲ့စိုက်ပျိုးရေးအကြံပေးဖြစ်လဲ၃နှစ်လောက်တာဝန်ထမ်းဆောင်ခဲ့ဘူးတယ်လို့ပြောပြပါရခင်ဗျာ
ကိုညာဝဲအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်အခုသတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြရပါမယ်အစိုးရတာဝန်ရှိသူတွေနဲ့တက်မတော်အကြီးအကဲတွေကိုပုတ်ခတ်ပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖို့ကြိုးပမ်းရမှာဆက်သွယ်ရေးဥပဒေပုံမှန်66ဂကြီးကိုတုံးနေတာကြောင့်ဒီဥပဒေဟာတရားမျှတမှုမရှိတဲ့အတွက်ပြင်ဆင်တဲ့ပယ်ဖျက်တဲ့နဲ့ဆိုတဲ့ပြောဆိုဆွေးနွေးမှုတွေပြန်ကြားနေရပါတယ်ဆက်သွယ်ရေးဆိုင်ရာယင်းနီးမြုပ်နှံမှုစီပင်းစီကန်းတွေကိုချမှတ်ဖို့ရည်ရွယ်ချက်နဲ့2013ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအတားအဆီးဖြစ်နေသလားဆိုတာကိုVOA သတင်းတောက်မတ်မေခါကအခုတပတ်ရဲ့သတင်းတောက်မှတ်စုဖြစ်တင်ပြထားပါရရှင
်ရန်ကုန်တိုင်းအစိုးရကိုထိခိုက်စေတဲ့အကြောင်းအရာတွေကိုရေးသားဖော်ပြခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့အေဒီတာချုပ်ကိုဝေဖြိုးတို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုလိုက်တာကြောင့်ဒီဥပဒေဟာရှိသင့်မရှိသင့်ဆိုတဲ့တကြောပြန်မေးခွန်းထုတ်မှုတွေပေါ်ပေါက်လာနေတာဖြစ်ပါတယ်
ပုံမှန်66ဂါမရှိသင့်တာပ
ါတချိန်ထဲမှာပဲဒီမိုကရေစီအပြောင်းလဲတွေလှုပ်ဆောင်တယ်လို့ပြည်သူတွေလက်ခံထားတဲ့ပြည်သူအစိုးရလို့သတ်မှတ်ချက်ခံထားရတဲ့NLD အစိုးရလက်ထက်မှာပါဒီဥပဒေရဲ့တည်ရောက်မှုတွေဆက်လက်ရှိနေတဲ့အပေါ်မှာပို့ပြီးတော့မေးခွန်းထုတ်လာတာပဲရှိလာပါတယ်။လက်ရှိရန်ကုန်တိုင်းအစိုးရရဲ့တရားစွဲဆိုခြင်းခံထားရတဲ့11 Media Group ဟာလည်းဒီအငင်းပွားပွဲရာပုံမှန်66ဂါကြီးနဲ့အခြားသူတွေကိုတရားစွဲဆိုထားတဲ့အမှုတချို့ရှိနေတာကြောင့်လည်းဒီဥပဒေဟာလိုရာဆွဲသုံးလို့ရတဲ့အခြေအနေပေါ်မှာရောက်ရှိနေပြီလို့ထောက်ပြသူတွေကထောက်ပြလာခဲ့ကြပြီးတိုင်းအစိုးရနဲ့11 Media တို့ကိုဝေဖန်မှုတွေရှိလာခဲ့ပါတယ် ဒီမတိုင်ခင်မှာတော့လေအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟုသုတေသနလမ်းညွန်အဖွဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးမျိုးရံအောင်တိန့်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပုတ်ခတ်ရေးသားဖော်ပြမှုနဲ့ဖမ်းဆီးခဲ့ပြီးလက်ရှိမှာအမှုရင်ဆိုင်နေရပါတယ်။တနေ့တခြားအတုံးများလာတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုတော့အရင်သမ္မတဟောင်းဦးသိန်းစိန်လက်ထက်2013ခုနှစ်မှာဆက်သွယ်ရေးဆိုင်ရာယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့စီမင်းစည်းကမ်းတွေချမှတ်ဖို့ရည်ရွယ်ချက်နဲ့ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လေလက်တွေ့မှာတော့အင်တာနက်နဲ့လူမှုကွန်ရက်ပေါ်တွေမှာအစိုးရနဲ့စစ်တပ်အကြီးအကဲတွေကိုထိခိုက်စေတဲ့ရေးသားဖော်ပြမှုတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲခံရသူတွေကအရေးယူဖို့ကြိုးပမ်းမှုတွေကသာပိုများလာနေပါတယ်။ဒါကြောင့်လေမူလရည်ရွယ်ချက်တွေကနေသွေဖယ်လာနေတဲ့ဒီဥပဒေကိုပြန်လည်သုံးသပ်ဖို့လိုအပ်နေပြီလို့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမြင့်ဖုံးလက်ကသုံးသပ်ပါတယ်။
အခုကအပြန်လန်ဟိုကလေးတွေရံဖြစ်တယ်လို့လုံနေကြတာပေါ့နော်သူဘက်ကကိုခေါင်းဆောင်ဆော်ရင်ကိုဘက်ကလူတွေကဆွဲအဲ့ဒါတွေကိုလည်းတချို့တွေလက်ခုပ်လက်ဝါးတွေတီးနော်အဲ့လိုပဲကိုဘက်ကဒီဘက်ကလူတွေကလည်းပြောတဲ့အခါမှာလည်းနဲ့ကြုံသွားတဲ့အခါမှာဟိုဘက်ကလည်းပြန်ဆွဲအဲ့လိုမျိုးဖြစ်အပြန်လန်တရားဆွဲတဲ့ကစားနေတယ်လို့ဖြစ်တယ်နော်အလကားဘာမှလည်းအကျိုးမရှိဘူးနီးပညာတိုးတက်ရေးအတွက်လည်းကျွန်တော်တို့ကအနှောက်အယှက်ဖြစ်တယ်နောက်တစ်ခုကဒီ freedom of expression အတွက်လည်းအနှောက်အယှက်ဖြစ်တယ
်လက်ရှိဒီဥပဒေပါဖက်ဆိုချက်တွေဟာရေဘူးရသဘောဆန်တယ်လို့ဆွဆွဲခံရသူတွေအနေနဲ့လည်းအာမခံရပိုင်ခွင့်မရှိတာမျိုးလို့အခြေခံအခွင့်အရေးတွေညှင်းပယ်ခံနေရတာကြောင့်ပယ်ဖျက်တဲ့ဥပဒေတစ်ခုဖြစ်တယ်လို့လည်းတရားရုံးချုပ်ရှိနေတဲ့ဦးဖြစ်တဲ့ဦးရောဘတ်စံအောင်ကပြောပါတယ
်နိုင်ငံတကာမှာစိုက်ဘာခရိုင်းဆိုတာကအခု66ဂါကြီးမှာပြဋ္ဌာန်းထားတဲ့အချက်တွေမဟုတ်ဘူးတော့နိုင်ငံကိုစစ်မဲ့အန္တရာယ်ပြုမဲ့ကိစ္စရမျိုးအကြမ်းဖက်လူမဲ့ကိစ္စမျိုးအဲ့လားဘန်လုပ်ငန်းတွေကိုတိုက်ကြိုက်ဖြစ်စီမဲ့လူတွေတမတော်အစာအုပ်တွေကိုစီရေးရဒုက္ခပေးမဲ့လူတွေအစိုးရအဖွဲ့ကိုတိုက်ကြိုက်မဲ့လူတွေအဲ့ဒီလိုကြီးမားတဲ့ crime တွေကိုပြောတာဒီအသေးဖြတ်မှုလောက်သေးသေးလေးကိုမပြောဘူးဗျကျွန်တော်တို့နိုင်ငံက cyber crime ဆိုပြီးတော့ပြောနေတာဟိုမျက်ပင်ကိုနေကြီးတော့နဲ့ခုတ်သူလို့ဖြစ်နေတယ်မြက်ကိုမြက်လျောက်ဆွဲနှုတ်ပလိုက်လို့ရတယ်ကျွန်တော်တို့စီရကျင့်သုံးမှုနီးလမ်းမကြသေးဘူးမပြည့်စုံသေးဘူးလို့ပဲပြောနေတယ်အဲ့ဒါကြောင့်မလို့ဖြက်လိုက်တာအကောင်းဆုံ
းအထူးသဖြင့်ကတော့အင်တာနက်နဲ့လူမှုကွန်ရက်တွေနဲ့ယင်းနီးစာပြုတ်လာတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအပေါ်ချိန်ချောက်လာနိုင်တာကြောင့်လေဒီဥပဒေကိုမတုံ့ဖို့ဒါမှမဟုတ်အပြီးတိုင်ပယ်ဖျက်ဖို့တိုက်တွန်းတံတွေကလည်းကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။စစ်အစိုးရအကြီးအကဲဟောင်းကိုတယောလှောင်ပြောင်ထားတဲ့ကြပြာတပုတ်ဆက်ဆုပ်ခဲ့မှုနဲ့အရင်အစိုးရလက်ထက်မှာအရေးယူခံခဲ့ရတဲ့ကြပြာဆရာမောင်ဆောင်ခါဟာလက်ရှိတည်ဆဲပုံမှ66ဂါကြီးဖြတ်သိမ်းရေးအတွက်လက်မှတ်ရေးထိုးလှုပ်ရှားမှုကိုဥဆောင်နေသူတဦးဖြစ်ပါတယ်။သူကတော့လက်ရှိအာဏာရနေတဲ့ NLD ပါတီဘက်ကရောတက်မတော်ဘက်ကပါဒီဥပဒေနဲ့ပတ်သက်ပြီးလစ်လူရှုနေကြတယ်လို့ထောက်ပြပြောဆိုလိုက်ပါတယ
်ကျွန်တော်တို့အာဏာရပါတီကိုယ်တိုင်ကတော့ဒီဥပဒေပေါ်မှာနှစ်ချိုက်တဘောကျနေတာမျိုးရှိနေပြီလားပါအဲ့ဒီဟာကပြဿနာရှိပါတယ်ဆိုတော့ဒီဟာကိုဒီတိုင်းလွတ်ထားရင်တော့ကျွန်တော်တို့ဒီဟိုဒီကျွန်တော်တို့ပြောနေတယ်ဒီမိုကရေစီဆိုတာကဒီ just a word ပေါ့နော်ဒီသကလုံးတတာပဲဖြစ်မှာပေါ့ကျွန်တော်တို့တကယ်လက်တွေ့မှာပြည်သူကလည်းမခံစားအစိုးရမခံစားရဘူးအစိုးရကလည်းအတုံးမချဘူးလို့ကျွန်တော်တို့ယူဆမှာပဲ
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပုတ်ကလေးကလွတ်လပ်ခွင့်နေအကြမှာအငင်းပွားစရာဖြစ်လာနေရတဲ့ရန်ကုန်တိုင်းအစိုးရနဲ့အလဲပန်းမီဒီယာတို့ရဲ့အမှုမှာတော့သတင်းမီဒီယာသမားတွေအနေနဲ့တာဝန်ခံမှုရှိဖို့လိုအပ်တဲ့တစ်ချိန်တည်းမှာပဲသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ကလည်းဖိနှိပ်တဲ့ဥပဒေတစ်ခုဖြစ်တဲ့ပုံမှ66ဂါကြီးကိုမတုံ့ဖို့လဲမြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာနိုင်ငံဂျာနယ်လစ်ကွန်ရက်နဲ့မြန်မာနိုင်ငံစာနယ်ဇင်းသမဂ္ဂတို့အပါအဝင်သတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကတိုက်တွန်းထားကြပါလိမ့်ရှင
်မမေခတင်ပြခဲ့တဲ့သတင်းတောက်မှတ်စုပါရှင်မြန်မာနိုင်ငံမှာဘာသာရေးကိုအခြေခံတဲ့ပွဲတော်တွေကတစောင်းနိုင်ပွဲတော်ကိုစစ်အစိုးရအုပ်ချုပ်စဉ်ဆယ်စုနှစ်တခုလောက်ကျင်းပခွင့်မရခဲ့ပေမဲ့အခုတော့စီစီကားကပြန်ပြီးတော့ကျင်းပလာနေတဲ့တိုင်အောင်အရင်ကလိုဖျော်ဖြေပွဲတွေတော့မပါဝင်နိုင်သေးပါဘူးမြမအစားအစာမျိုးစုံကိုဝယ်စားနိုင်တဲ့လက်မတော်တစောင်းတိုင်းဈေးပွဲတော်အကြောင်းကိုတိုင်သွားခဲ့တဲ့ VOA သတင်းတောက်ကိုကောင်းဆန်ဟင်းကမြမတခွင့်အစီအစဉ်မှာတင်ပြပေးပါမယ်ရှင်
င်မီတို့မှလည်းကိုမြန်မာနိုင်ငံအနေအပြားမှာဘာသာရေးပွဲတွေလူတန်းပွဲတွေနဲ့အစဲလာမပြတ်စီကားတိုက်နိုင်စွာကျင်းပလေရှိပါတယ
်ရန်ကုန်မြို့ကအစီကားဆုံးပွဲတော်တွေတဲမှာအခုအပါဝင်တစ်ခုဖြစ်တဲ့လက်မတော်မြို့ကတစောင်းတိုင်းပွဲတော်မှာပွဲလမ်းကြိုက်တဲ့လူတွေအလွတ်မခံတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်ရန်ကုန်မြို့ရဲ့အချက်အချာနေရာဖြစ်တဲ့လက်မတော်မြို့ကတစောင်းတိုင်းဈေးပွဲတော်ကိုတော့ဗြိတိရှ်ကိုလိုနီခေတ်လက်ထက်1900ခုနှစ်ကစလို့တစောင်းတိုင်းမြို့ထုံးပွဲတော်နဲ့အတူစတင်ဝင်ပါခဲ့တာပါဒါပေမဲ့လေ1988ခုနှစ်ကစလို့ရနာခေယကနေ1996ခုနှစ်ရောက်မှသာဈေးပွဲတော်အဖြစ်နဲ့ပြောင်းလဲကျင်းပနိုင်ခဲ့တာဟာအခုဆိုရင်နှစ်ပေါင်း20ပြည့်ပြီလို့လဲလက်မတော်မျိုးနဲ့တစောင်းတိုင်းဈေးပွဲတော်ကျင်းပရေးကော်မတီဥက္ကဋ္ဌဦးတင်းဆွေအောင်ကပြောပါရစေ
95ပြန်အစရန်1996ကျော်ဈေးပွဲတက်တက်ဖြစ်သွားပြီးနောက်တစ်ယောက်ဆိုတော့ဈေးပွဲတက်တက်ဖြစ်သွားတာ20ဘာမှဟိုစော်ပြီးမပါဘဲနဲ့ဈေးပွဲကြီးပဲဖြစ်သွားတာ20လို့ကျွန်တော်
1988ခုနှစ်မတိုင်မီအထိကျင်းပခဲ့တဲ့ဈေးပွဲတော်ကာလတုန်းမှာတော့ဖျော်ဖြေရေးအစီအစဉ်တွေကိုဖွင့်ပြခဲ့ပေမဲ့ဒီနေ့အချိန်မှာတော့ဒါတွေမတွေ့ရတော့ပါဘူးအရင်ကလိုပွဲလမ်းတွေစင်တင်တေးဂီတာတွေမရှိတော့ပေမဲ့လည်းကွဲလွန်သူနိုင်ငံကျော်ကာတုန်းဥပချင်းအထင်းမဲ့ကာတုန်းပြပွဲကိုတော့ထူးထူးခြားခြားအစီအစဉ်တစ်ခုအနေနဲ့တွေ့လာရပါတယ်ဒါကြောင့်လဲပွဲတော်ကာလမှာပွဲစည်းလျှောက်သူတွေကြိတ်ကြိတ်တိုးစီကားနေစေစီကားမြဲဖြစ်တယ်လို့ပွဲစည်းရန်တလျှောက်ကဈေးတွေရဲ့အတန်တွေချောင်းဆုံးကြီးတွေကြားမှာပြည်နေကြမှာပါ။လက်မတော်မျိုးနယ်ကမြို့ကန်တူဖြစ်တဲ့ဒေါ်တန်ဝင်းကတော့အစဲလာမပြည့်နှစ်စဉ်ကျင်းပခဲ့တဲ့တစောင်းတိုင်းဈေးပွဲတော်မှာဆင်နွှဲခဲ့ရတဲ့အတွက်ဝမ်းသာတယ်လို့ဆိုပါတယ
်။တနေ့တခါပေါ့လေဒီအနီရိုးမျိုးနယ်ရဲ့ဒီတစောင်းတိုင်းပွဲဒီဖျားပေါ့ပြည်လုံးချမ်းသာမဟာလူကဈေးတော်ကြီးရဲ့စွန့်တော်ကြီးမဲပွဲမှာဆိုလို့ရှိရင်အနီရိုးကလည်းတနေ့တခါဟိုဘလို့ခေါ်မယ်ကုသိုလ်လေးယူရတယ်နောက်ပြောပြောလဲပြောရတာပေါ့လေဒါငငယ်လေးတည်းကကိုဒီရာကိုဖြတ်သန်းလာတဲ့အတွက်ကြောင့်မလို့ဒီတစောင်းတိုင်းပွဲကြီးကိုလည်းမျောလဲမျောလင့်တာပေါ့နော်အမြဲတမ်းလေးဒီစောင်းတိုင်းပွဲကြီးပြမြောက်ပြီးရဲ့ခါကြတော့မှကိုနဲ့တကွာပေါ့ခုနှစ်သားမင်းအကုန်လုံးပြောလဲပြောကြပါသေးကုသိုလ်တွေလည်းရကြပါသေးလို့အန်ဒီကတော့ဆန္ဒပြုပါတယ်
ဒါမဲ့အချိန်မှာတွေးရဖို့မလွယ်တဲ့မြမရိုးရမုံတွေကလေးကစားစရာတွေရနိုင်တာဟာလေဈေးပွဲတော်ရဲ့ဆွဲဆောင်မှုတစ်ခုပါသတင်းပတ်ကုံရဲနဲ့တိုက်တိုက်ဆိုင်ဆိုင်ကြောက်ရောက်တဲ့ဒီနေ့လက်မတော်တစောင်းတိုင်းဟာအရင်ကထက်ပိုစီတာတွေတွေ့ရတယ်လို့လည်းအကျော်ဆုံးရောင်းတဲ့မတ်နှစ်ဤဝင်းကပြောပါရယ
်ဒီနေ့ကအတော်တော်လေးလက်စီတယ်ဘာဖြစ်လို့လူတွေတော်လာတယ်ဟိုမိုးမကျုပ်ကတည်းကတော်လာဆိုစီတာတော်တော်စီတယ်
ရန်ကုန်မြို့ကအထင်ကြီးရဈေးပွဲတော်ကြီးတစ်ခုအဖြစ်ဒီကခါကလို့ဖြော်ပေပွဲတွေနဲ့အတူဒီတဲ့ပိုစီကကကျင်းပခွင့်ရနိုင်ဖို့လေဈေးတွေနဲ့မြို့ကန်တွေကမျှော်လင့်နေကြပါတယ်ဈေးပွဲတော်ကျင်းပရေးကော်မတီဥက္ကဋ္ဌဦးတင်းဆွေအောင်ကတော့ရှေ့လာမယ့်နှစ်တွေမှာတိုက်တိုက်ဝန်းကျင်းပနိုင်အောင်ကြိုးပမ်းမှာဖြစ်တယ်လို့ဆိုပါတယ
်အခုကျွန်တော်တို့လမ်းလွန်လမ်းကနေပြီးတော့ဝါဒလမ်းတစ်ခုခုနကဟိုရတီချားတွေမြမမုတ်တွေဟလာဟိုကော်မတီအယောင်ပရိုမိုးရှင်းဆိုင်တွေနောက်သက်ဆိုင်ရာဈေးတူးကဈေးဆိုင်တွေကုမ္ပဏီဘုံရဆိုင်နေအပြင်ပေါ့ကျွန်တော်တို့ကဒီဝါရန်ရဲ့ဟိုဘက်ဝါရန်နေပြီးတော့ကျွန်တော်တင်လန်းအထိနောက်နေ့ကျတော့ဆိုင်တဘုံထားတော့ဆက်ပြီးအဲ့ဒါဆိုပြီးစင်ပြီးတက်စင်ပြီးကျွန်တော်ဘာကြောင့်လဲဆိုတော့ကျွန်တော်လမ်းမရန်နေလျှောက်ပြီးတော့ကြည့်ပေါ့ကြည့်ပြီးတော့ကြည့်မယ်ဝဲမယ်ချမ်းမယ်နောက်ပြီးစားမယ်တောက်မယ်ပြီးဟိုဘက်ကလျှောက်သွားတဲ့ချင်းဟိုဘက်ကျရင်ကျွန်တော်တို့ကပွဲတော်နဲ့ထိန်းထားလိုက်ပြီပွဲတွေနဲ့ကြည့်ချင်းပွဲတွေနဲ့ထိန်းထားလိုက်ဒီကကြရနေမှာဒီဝင်ကြည့်ပြီးဘက်ကနေဆက်ပြန်သွားပေါ့အဲ့လိုပုံစံမျိုးလေးပြအောင်နောက်နေ့တော့ကျွန်တော်ကစီစဉ်နေတ
ယ်။ဒါမှမဟုတ်မြို့ကရက်ကွက်ပေါင်း6ခုခပူပေါင်းစီစဉ်တဲ့ဒီဆောင်တိုင်းဈေးဝဲတော်ကိုတော့ဒီဆောင်မုံလက်ပြည်နေမတိုင်ခင်2ရက်နေ့အလူကနေစလို့ဒါပေကျော်1ရက်နေ့အထိကျွတ်မှခဲ့တာဖြစ်ပြီးမိုးလီကိစ္စနဲ့အတွက်လည်းဒီနှစ်ပွဲတော်ဟာအများပြည်သူတွေအတွက်ကြော်ကြော်ပါပါဆင်နွှဲရခဲ့တဲ့ပွဲတော်တစ်ခုဖြစ်ခဲ့ပါလားခင်ဗျာ။
ကောင်းဆန်ဟင်းစီစဉ်တင်ဆက်ပေးထားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မိနစ်ပိုင်းအတွင်းမှာတိုက်ရိုက်လေလံဆွေးနွေးပွဲအစီအစဉ်ကိုနားဆင်ကြရပါတော့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းပါရှင် VOE ရဲ့စနေနေ့ညပိုင်း10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်တော့မှာပါပါဝင်ဆွေးနွေးမဲ့သူတွေကိုလည်းလေလိုင်းမှာဖိတ်ကြားတာပြီးဖြစ်ပါတယ်ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူဒေါခင်ဆိုးဝင်းနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်စတင်လိုက်ရအောင်ပါရှင်
မင်္ဂလာပါရှင် VOA American Tan ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒေါက်တာရှင်များရှင်မြမပြီတဝမ်းတော်ရော့မြို့ပါမကြမ်းရာသီမွေဆူညံတဲ့တွေနဲ့နားမခံတာအောင်နှိပ်စက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့များကြက်မှတ်ပြီးထိန်းကြောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနေတကြလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံဘယ်နည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုဒီနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။ကျမတို့ဒီနေ့ဥဆောင်ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့သူတွေကတော့မြို့သားလွှတ်တော်ကိုစလဲဥပဒေပညာရှင်ဆရာကြီးဦးအောင်သိန်းကိုဖိတ်ကြားထားပါတယ်။ဆရာဦးအောင်သိန်းမင်္ဂလာပါရှင်
။မင်္ဂလာပါဆင်းရှိပါ
။ဟုတ်ကဲ့ပါ။နောက်တစ်ယောက်ကတော့ကျမတို့စစ်တက္ကသိုလ်တက္ကသိုလ်ဦးကောင်းမျက်စိနားနှာခေါင်းလဲချောင်းဌာနကပါမောက်ခဒေါက်တာခင်လှလှကိုဖိတ်ကြားထားပါတယ်ရှင်ဆရာမရှိပါလားရှင်မင်္ဂလာပါရှင်ရှိ
ပါ
ဟုတ်ကဲ့ပါရှ
င်
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ကျမတို့ဟိုဒီဟိုပြည်သူတွေရဲ့ဘဝကိုထင်ဟပ်အောင်ထိထိမိမိနဲ့ဟိုကတ်တုန်းနေနဲ့ပုံဖော်ပေးနေတဲ့ဆရာမောင်မောင်ဖောင်တိန်ရှိပါလားရှင
်ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဆရာနေကောင်းပါလားဆရာန
ေကောင်းပါခင်ဗျာ
ဟုတ်ကဲ့ပါဆရာတော်ရောက်ပါပြီလားနောက်တစ်ယောက်ကတော့ဟိုဥတည်ပါလေဗျာနောက်တပါးကတော့မင်းမျိုးကအာရှအလင်းရောင်ဆရာတော်အရှင်စိန်တိတာဖြစ်ပါတယ်ဆရာတော်ကတော့ဘာသာပေါင်းစုံချစ်ကြည်ရေးတွေမှာစွမ်းစမ်းတမောင်ဆောင်ရွက်မှုကြောင့်မလို့နော်ဝေးနိုင်ငံကနေချီးမြှင့်တဲ့ဟာမနီလို့ခေါ်တဲ့တဟဇာတညီညွတ်ချင်းစုကိုချီးမြှင့်ခံထားရတယ်ဆရာတော်ဒီပါဖြစ်ပါတယ်ဥတည်ပါလေဗျာ
ဟုတ်ကဲ့တယ်မ
ဒီမှာအခုတပြည့်တော့ပထမအဆုံးပေါ့လေဟိုတောတာရှင်တယောက်ကအရင်ဆုံးရေးထားတဲ့ဟာလေးအရင်ဖတ်ပြချင်ပါတယ်တောင်ငူမြို့ကတောတာရှင်တယောက်ပါသူက16ရက်ကွယ်မှာနေပါတယ်တဲ့တောင်ငူမြို့မှာမြို့နယ်လျှက်စစ်ရုံးအတွင်းမှာအတန်ချက်ဆက်တွေနေညကျဲလောင်စွာတချင်းဖွင့်ခြင်းတီးဆိုးအော်ရစ်နေတာအော်ဟစ်နေတာ၃ရက်ရှိပါပြီတဲ့အခုရေးနေတဲ့အချိန်ထိမရသေးပါဘူးတဲ့ပတ်ဝန်းကျင်မှာနေရောညပါစိတ်နှောက်ရှက်ဖြစ်နေပြီမယ်လဲပြောလို့မရပါဘူးတဲ့အဲ့ဒါကြောင့် VOA ကနေတစင်တက်ဆိုင်ရာလူကြီးများများသိရှိအောင်ဖော်ပြပေးစီချင်ပါတယ်တဲ့ကျမတို့ကလေလိုင်းရနေပြီးတော့ပဲတစင်ပြောလိုက်ရတာပေါ့လေအဲ့တော့မြန်မာပြည်တော်မှာဒီလိုမျိုးဖြစ်နေတာနေပတ်သက်ပြီးတော့ဥပဒေချောင်းကပေါ့နော်ဒီဥပဒေပြုလွှတ်တော်ဟိုကိုယ်စားလှယ်တယောက်အနေနဲ့ဆရာဦးအောင်သိန်းကစပြီးဆွေးနွေးပေးပါလားရှင်ဘလို့ဥပဒေလေးနည်းနည်းကြက်မှတ်ပေးရင်ကောင်းပါလဲရှင
်ကျွန်တော်တို့ကဒီလော့စပီကာအပန်ထွန်းနေကြတယ်ကဟိုတော့ဆိုရင်ကျွန်တော်တို့ဒီမျိုးနယ်အစင်းကြီးမျိုးနယ်အထွေမှုအစင်းကြီးတောင်းရတာပဲခွင့်ပြုရတောင်းရတာပဲရှိတယ်။အဒီနောက်ပိုင်းတော့အရက်ကြီးအထွေမှုတော့တင်ပြပြီးတော့အဲကျွန်တော်တို့ဆောင်ရွက်လို့ရတယ်ပေါ့လေ။ဒါမဲ့ဒီအပန်စဉ်းညာအပန်ထွန်းနေဆိုတာကတော့ချက်တကဟိုဘာသာပေါင်းစုံမှလည်းအဲ့ဒီပြဿနာကြီးရှိတယ်ပေါ့ဗျာ။နောက်တစ်ခါရက်ွက်ကြီးရတယ်မှာအလူတန်းလုပ်တဲ့အခါမှာလည်းအဲ့ဒီလိုဒီ loud speaker တွေသုံးကြတာပေါ့နော်အဲ့ဒီလိုသုံးကြတဲ့အခါမှာကျွန်တော်တို့ကဒီပြည်သူတွေနားမခံနိုင်တော့အောင်အပန်းထွင်းတဲ့ volume ကိုဘယ်လိုလျှော့မလဲအသုံးမှုအချိန်ကိုဘယ်လိုသတ်မှတ်ပြီးတော့အထွန်းထုတ်မလဲပေါ့နော်ဆိုအဲ့ဒီလိုစီကန်းကလနာလေးသတ်မှတ်ပြီးတော့ဆောင်ရပြီးရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်လည်းအဲသက်တာမယ်ပေါ့ဗျာနားချမ်းသက်တာမယ်နောက်တစ်ခါအဲ့လော့စပီကာဇာနေကြောင့်ကျောင်းသားတွေဆံဝဲဖြူကိစ္စကြီးရှိတယ်။တခါလေကြံ့တယ်။ရဟန်းတန်ဃာတွေလည်းသူတို့ဆံဝဲဖြူပါညာကိစ္စကြီးရှိမှာပေါ့နော်။အဲ့တော့အဲ့ဒီကလေးကဆံဝဲချိန်ကြီးနဲ့အဲ့ဒီလိုကျွန်တော်တို့လော့စပီကာဇာနေကိုဖိပင်ပေါ်မှာတင်ထွင်လာလို့အင်ခေါ်မှုပေါ်မှာတင်ထွင်လာလို့နော်ကျွန်တော်တို့ဝါးနဲ့ထောင်ပြီးထွင်လာလို့ဆောင်းပုတ်တွေနဲ့ကြိမ်ဖွင့်တဲ့ကိစ္စတွေကိုအဲ့ဒီအပန်းရဲ့နှုံးကို လောက်ကြီးချော့ချပြီးတော့ပြုပြင်လဲဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့ဒီဥစ္စာကြီးဥချွေဥပဒေထွက်လာပြီးဒီနောက်မှာတောင်မှကျွန်တော်ဒီလုံထုံးလုံနီးတို့အဲဤဥပဒေတို့နဲ့ထပ်ပြီးတော့ဖြည့်တင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါတော်တော်ရှင်ဥလှမြင့်စတရက်မျိုးကဥလှမြင့်ကလည်းရေးထားတာရှိပါတယ်သူကတော့အချက်တုံးချက်နဲ့ပေါ့နော်ရက်ွက်အုပ်ချုပ်ရေးဥပဒေမှာတဲ့အမိန့်နာခံရမယ်အခမ်းအနားပြေပုံတဲမှာကြားရက်လောက်ယုံတာဖွင့်ရမယ်လို့ပါရှိပါတယ်တဲ့ဘ ਹੁ တန်ကနာယကအဖွဲ့ကလည်းအလားတူထုတ်ပြန်ချက်တွေရှိပါတယ်တဲ့နံပါတ်1ကဒါပေမဲ့လည်းအဲ့ဒီဥပဒေတွေအကောင့်ထဲဖော်ရမယ်အာဏာပိုင်အဖွဲ့များသာမကဥပဒေကိုလိုက်နာရမယ်ပြည်သူတွေကပါပြက်ကွက်နေကြတာပါတဲ့နံပါတ်3ချက်ကတော့ဖျားကိုယ်ပကဖွဲ့စည်းတဲ့နိဥ္ဂရီမှာလေဖျားလူကြီးလှုပ်လို့သူတွေကအခြေခံပစ္စည်းအသင့်အသင့်ရှိပြီးတော့ပညာအရေးအချင်းအသင့်အသင့်ရှိသူဖြစ်တင်ပါတယ်တဲ့အများစုကရက်ွက်အတွင်းမှာအလုပ်လုပ်အကန့်အတီတကြမရှိသူများကကိုကြိုးရှာပြီးတော့အတန်ကျဲဆက်တွေကိုကျဲလောင်စွာဖွင့်ပြီးတော့ဟိုနေကြတဲ့အတွက်ကြောင့်လူတွေအရန်ဒုက္ခရောက်နေတယ်လို့သူကရေးထားပါတယ်အဲ့တော့အရှင်ဖျားဥတည်ပါတယ်ဖျားအခုတောတာရှင်ဟိုကြံကင်းမျိုးကဥကျော်လင်းကပြောထားတာကဒီလိုမျိုးပေါ့လေနေနေညညကျဲလောင်စွာလော့စပီကာတွေအသကုံဖွင့်ပြီးတော့ရှစ်ခိုးနေကြတာဟာတဲ့ဗုဒ္ဓရဲ့အလိုကြဟုတ်မဟုတ်ဖြေချပေးစီလိုပါတယ်တဲ့ဗျာ
အဲဒါတွေကတော့လေဗုဒ္ဓရဲ့အလိုကြတော့တကယ်မဖြစ်ပါဘူးဘာလို့လဲဆိုမြတ်ဗုဒ္ဓကငြင်းချမ်းတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်လို့ငြင်းချမ်းရေးကိုလည်းပဲဥတည်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်နောက်တစ်ခုကမြတ်ဗုဒ္ဓကလေစိတ်ငြိမ်တဲ့ချမ်းသာကိုပေါ့နော်အဓိကထားတယ်သူရဲ့ယန္တနာတို့ရွယ်ဖြစ်ဖြစ်ပရိသတ်၄ပါးကိုပဲဖြစ်ဖြစ်တရားအထုတ်တဲ့နေရာမှာတုံညာဂရရဆိုတဲ့ပုဂ္ဂလိတခုထည့်ထားတာဘုန်းကြီးတို့တွေ့ရပါတယ်စိတ်ငြိမ်တဲ့အချိန်လေးတစ်ချိန်ဟာတရားရှိမှဖို့အကောင်းဆုံးဆိုတာကိုညွှန်ကြားထားတာတွေ့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ဘုရားဘာသာအလိုအဆင်တော့စိတ်စိတ်ငြိမ်ငြိမ်နေခြင်းဟာအင်မတန်ကိုကောင်းမွန်ပါပဲနောက်တစ်ခုကလည်းပဲဘုရားရှိခိုးတယ်ဆိုတဲ့နေရာမှာအဲသူများတွေကြအောင်ရှိခိုးဖို့တဲ့ပေါ့နော်ကိုယ်နှလုံးသားထဲမှာဗုဒ္ဓဘုံတော်တွေရောက်ဖို့ကပိုးပြီးတော့အထူးကြရတယ်လို့ဘုန်းကြီးမြင်ပါတယ်အဲ့တော့ဘုန်းကြီးဖြစ်စေချင်တာတော့ပေါ့လေဒီညွန့်နေတဲ့တရစ္ဆာန်တွေမကောင်းဘူးလို့ဘုန်းကြီးတော့မဆိုလိုပါဘူးအဲ့ဒါမျိုးလူသားတွေပို့ပြီးတော့တစ်ဖက်လူသူကြိုက်ခိခဲ့သွားမယ်ဆိုရင်တော့အရန်ကိုအဲ့ဒါဘုန်းကြီးပြောစရာမလိုတဲ့ကိစ္စဖြစ်ပါလိမ့်မယ်ဘယ်သူမှလက်ခံမှာမဟုတ်ပါဘူ
းဒီမှာ
အဲ့တော့ဘုန်းကြီးတို့ဗမာစကားဝင်လေးရှိပါတယ်အယွတ်တယ်ပေါ့အသားပူကောင်းတယ်ဆိုတဲ့စကားလေးကိုဘုန်းကြီးပူကြိုက်တယ်တမကြီးရဲ့
ဒီမှာပါဗျာအရှင်ဖျားအခုဟာဟိုဒီဖြစ်နေတာဒီဘုန်းကြီးကြောင်းနေနားမှာလည်းမနေချင်ကြဘူးလူတွေကများသောအားဖြင့်ဒီဟိုဟုတ်ဒီ20ဥမာဆိုလို့ရှိရင်အတန်မဆဲပဋ္ဌာန်းရွတ်တယ်ဆိုလို့ရှိရင်လေအတန်မဆဲရွတ်နေတဲ့ပဋ္ဌာန်းတွေကိုအတိတ်ပဲအနဲ့အတိတ်ပဲတွေလည်းမသိကြတဲ့လူတွေကများပါတယ်လေအဲ့တော့ဒါကတော့အန္တရာယ်ကင်းနေဆိုပြီးတော့20ဒီအတန်မဆဲ24နာရီရွတ်ဖတ်နေကြတာတွေကအကုသို့မရပဲနဲ့အကုသို့များပို့ဖြစ်နေသလားလို့ပါရှင်ဗျာ
အဲဒါတွေကဟိုယုံကြည်ရတဲ့ပြောရင်တော့ဘောယုံကြည်တဲ့ပုဂ္ဂိုလ်တွေအတွက်တော့ကုသို့ဖြစ်ကောင်းဖြစ်မှာပေါ့အဲ့ဒါကမနေ့တခုမှပေါ့နော်ဘာသာတခုလည်းကိုယ်ဝေကြတာမဟုတ်ပါဘူးလူတွေကဘာသာမျိုးမျိုးကိုယ်ဝေကြတာဖြစ်တဲ့အတွက်ပေါ့အဲကိုယ်လုပ်တဲ့ကိစ္စကပေါ့နော်ကိုယ်ဘာသာဝင်တွေလက်ခံပေးမယ်တခြားဘာသာဝင်တွေလက်ခံနိုင်လားမလက်ခံနိုင်ဘူးလားဆိုတော့ပြန်လဲပြီးတော့သုံးသပ်ဖို့ကတော့လိုအပ်လိမ့်မယ်လို့ဘုန်းကြီးတို့ကတော့ထင်တယ်လေ
မှန်ပါဗျာ
အဲဘုန်းကြီးတို့နော်ဝေကိုရောက်သွားတဲ့အခါမှာနော်ဝေမှာဘယ်ဘာသာတွေကမှပေါ့နော်အဲစပီကာကြီးတွေတက်ပြီးတော့ဟိုပထန်းရွတ်တာတို့ပရိရွတ်တာတို့ဖျားရှိခိုးတာတို့ပလီယာနေပြီးတော့အော်တာတို့ဖျားကြောင်ကနေပြီးတော့တန်ကြောင်ခောက်တာတို့ဒါဒီဘာတစ်ခုမှလောက်ခွင့်မပေးဘူးလောက်ခွင့်မပေးတာဥပဒေကြောင့်မဟုတ်ဘူးလူတွေရဲ့ပင်ကိုယ်ကပေါ့အနောက်ဆက်ဖြစ်တယ်ဆိုတာကိုနားလည်တယ်တယောက်ပေါ်တယောက်နားလည်မှုရဲ့အပြည့်ရှိတဲ့အတွက်ဒီလူငန်းကိုပေါ့ချင်းချင်းနဲ့လက်ခံတယ်ဆိုတာလေဘုန်းကြီးတို့မေးလို့သိကြရတယ်လေ
တင်ပါဗျာအဲ
့တော့ဘုန်းကြီးတို့နိုင်ငံမှာလည်းပဲပေါ့သူမျိုးပေါင်းစုံဘာသာပေါင်းစုံနေကြတာဖြစ်တဲ့အတွက်ကြောင့်မို့ဟိုတစ်ဖက်ဟိုကိုယ့်ဘာသာရဲ့အလုပ်ရတရားတစ်ဖက်ဘာသာကိုထိခိုက်မယ်ဆိုရင်တော့အားလုံးကပေါ့နော်ဟိုတကယ်ကိုဟိုဟိုကိုယ့်ဖျားတုံတင်ညွန်ကြတဲ့အတိုင်းပဲပေါ့မြစ်တတ်တတ်ဒီဆင်းဝေပြီးတော့ပေါ့ကိုရင်းစားတရားတွေနဲ့ရှောင်ကျင်သိနေလို့ဘုန်းကြီးကတော့သုံးတတ်တာပေါ့လေ
မှန်ပါဗျာဒီ
ပဋ္ဌာန်းလေးရွတ်တာဘုန်းကြီးတို့အနယ်ကင်းတယ်လို့ဆိုပေမဲ့ပေါ့နော်အဲရွတ်တာတဲ့ပေါ့နော်ဒီဟာကိုတိအောင်လုပ်လိုက်တာပိုကောင်းတယ်လို့ဖုန်းကြီးကတော့သုံးတတ်တယ်လေ
မှန်ပါတယ်ခင်ဗျာ ဒါနဲ့ဆီယမဒေါခင်လှလာရှင်အခုဒီလူမျိုးပေါ့နော်စုညံတန်နေပေါ့စုညံတန်နေရလူတယောက်ရဲ့ခန္ဓာရင်အားကိုပေါ့နော်ဒီနားရဲ့ခန္ဓာရင်အားဒီကျမ်းမာရေးပေါ့စိတ်ကျမ်းမာရေးလူခန္ဓာကိုကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီ loud speaker တွေဖွင့်တဲ့အတန်တွေကဘလောက်များအထိဒုက္ခပေးနိုင်မှာလဲဆီယမနည်းနည်းလေးဆွေးနွေးပြပါရှင
်ဟုတ်တယ်ပါအဲ့တော့တို့ဒီမော်ဒူးတိုက်တာအမျိုးမျိုးပေါ့နော်မိုင်းဟိုရင်းတော့ဟိုကျမတို့ကားတော့တော့တာအာယုံပေါ့နော်အဲ့ရတော့ထိတိုက်တာပေါ့အဲ့ရတပိုင်းရှိရပေါ့နော် generally ပေါ့နော် generally ဆိုသူ့ရဲ့ဟိုဒီမော်ကျမရေးကိုထိတိုက်တာဆိုရင်ဟိုအများသောအားဖြင့်ဆိုလို့ရှိရင်ဟိုအလုံးနဲ့ခံစားရပါလေနော်အဲ့အတန်သူမြန်တန်ဆိုတာပုံမှန်မတိုက်တဲ့မနှစ်သက်တဲ့အတန်ပေါ့အဲ့လိုမျိုးဒီအတန်ရဲ့အဲ့ဒီလိုကြားတယ်ဆိုတာကြားတဲ့ခါတော့မတိုက်ဘူးဆိုရင်စိတ်ခံစားမှုဖြစ်လာတာပေါ့အဲ့လိုဖြစ်လာပြီးတဲ့ခါတည်းစိတ်တူတာတို့နော်အဲ့ဒီမျိုးပေါ့အစွေးကြီးကလည်းပြောပါတယ်သူအဲ့လိုမျိုးမှဖြစ်တယ်ဆိုလို့ရှိရင်နဲ့သူကတွေးတိုးလာတာပေါ့နော်တွေးတိုးလာတယ်နောက်နှလုံးခုန်တာလည်းမြန်လာတယ်ပေါ့နော်အဲ့လိုမျိုးဖြစ်တတ်တယ်တဲ့နော်အဲ့ stress ဖြစ်တယ်အဲ့ဒီဒီဟိုရင်ဒီဗလဲစုညံတန်ကိုကြားရတဲ့ခါမှာသူကဟိုပေါ့ဘယ်လိုလဲဖိစီးမှုတွေဖြစ်လာတယ်။အော်ညအထူးသဖြင့်ညပြီးဆိုရင်ဟိုအဲ့ချိန်မှာဖြစ်တယ်ဆိုလို့ရှင်ဟိုအေးရပြက်တယ်ပေါ့အေးရပြက်နောက်တနေ့ကျအဲ့လိုကောင်းလို့လို့မရဘူးခုနကဟိုရင်ပြောတယ်လို့ပဲစဉ်းစားတယ်လို့ပဲပေါ့နော်။နောက်နေ့ဆံမွေးရှိမယ်ဆက်လိုက်တာနော်အဲ့ဒီကောတောင်းအောင်အလုံးမလုံးနိုင်တော့ကောင်းကောင်းဆံမွေးဖြေနိုင်တော့ပေါ့နော်အဲ့အမျိုးတွေလည်းဖြစ်နိုင်တယ်နော်နောက်တစ်ခါကြလို့ရှိရင်တော့ခရင်းပေါ့အဲဟိုနောက်တစ်မျိုးကလည်းဖြစ်သေးတယ်အမေလေးပေါ့လေအဲ့လိုမျိုးဒီအမဆိုလို့ရှိရင်ပုံဆိုးတယ်ပေါ့လေပုံဆိုးရဆိုဘယ်လိုလဲဆိုလို့ရှိရင်အဲ့ဒီစုညံတန်လေးဂျာထဲမှာနေခဲ့ရတဲ့အမေလေးပေါ့နော်အဲ့လိုဆိုလို့ရှိရင်သူကခလေးတွေကပေါင်းစိမ်မပြည့်တဲ့ခလေးတွေမိုးရေးတယ်လို့နော်ကိုအမိုးရပါအဲတခါကွဲလို့အောင်ကောင်ကွဲလို့အဲ့မျိုးတွေလည်းဖြစ်တယ်လို့လည်းပြောတယ်နော်ညီမတို့အဲ့နားကိုထိခိုက်တာကဆိုတော့သူကအဲ့ဒီစုညံတန်ကြောင့်မလို့ဆိုလို့ရှိရင်နားမှာသူအာယုံခံအဲဘာပေါ့နော်အပိုင်း၃မိုင်ရှိတဲ့နေမှာအတွင်းနားမှာရှိအာယုံခံဆဲလ်တွေဖြည့်ဆည်းတတ်တယ်ဖြည့်ဆည်းပြီးလို့ရှိရင်သူ့ကိုလာတဲ့အာယုံရောတွေထိခိုက်တတ်တယ်ပေါ့နော်အဲ့ခါကျရင်အစားအာယုံခံစားရတာညော့တယ်ပေါ့အဲ့အဲ့ဟာမှာဆိုလို့ရှိရင်သူက noise ကိုထိတဲ့ဟာမှာဆိုရင်ပေါ့ chest လို့ဆိုက်ဖြစ်တယ်ဆိုလို့ရှိရင်ပြန်ပြောဒီဟာပေါ့လေညာပြန်နေလာမထနိုင်ဘူးရှင်လုံးဝ3မိနစ်ပေါ့လုံးဝပြည့်စည်သွားနိုင်ပြီဒါတည်းလို့ပြန်ပြောဒါနားပေးလိုက်တယ်ဆိုလို့ရှိရင်တော့အဲ့ဒီတော့ကျွန်တော်နားကိုဆက်ဆက်နဲ့ဆန်းကြည့်လိုက်တယ်ဆိုရင်သူ့ရဲ့အစားအာရုံကိုလေအစားအာရုံကငကိုရှိတာဆက်ကိုကျသွားတယ်အဲ့တော့ရှင်အော်ဆက်ကြည့်လို့ခေါ်တာပေါ့အကြအရုံကြာသွားတယ်ကြာလာအဲ့ကုနာကနွိုက်ကိုဇက်ကိုက်တွေ့မတွေ့ဘူးဆိုရင်တော့ပြန်နလန်ထသွားတဲ့ကြောင့်မလို့ temporary ပဲပေါ့ခဏပဲနောက်ပြင်ပြန်ကောင်းသွားနိုင်တယ်ဒါပေမဲ့ဇက်ကိုက်ကြီးဖြစ်တယ်ဆိုရှင်တော့လုံးဝပြည့်စည်သွားပြီးတော့အာယုတော့တာအဆုံးဖြစ်ချင်းကျင်းရင်းတော့တာပေါ့နော်အဲ့လိုပါနေပါလေ
ဟုတ်ကဲ့ပါအခုတော့ကျမရေးရှုထောင့်ကနေကြည့်လို့ရှိရင်လေဒီ loud speaker ရဲ့ဒုက္ခပေးမှုကတော်တော်လေးကိုအန္တရာယ်ရှိတယ်ပေါ့နော်အခုဟိုကျမဟိုကတ်တုန်းဆရာတယောက်ရေးထားတဲ့ဟိုမောင်ကာနုဆိုတဲ့ကတ်တုန်းဆရာတယောက်ရေးထားတာလေကတ်တုန်းလေးတစ်ခုဟိုသဘောကျလို့ပါသူကရေးထားတာနေရာကောင်းအိမ်ရောက်မြည်တဲ့ဈေးနီးသည်ကြောင်းနီးသည်ဓမယုံနဲ့ဝေးသည်ဇရက်နဲ့အလွန်ဝေးသည်အလှကမန်းတက်နဲ့လေအလွန်အလွန်ဝေးရဲဆိုပြီးတော့သူကကတ်ထားပါတယ်အဲ့တော့ဒုတိယအဲ့ဒီနေရာလေးနဲ့ဝေးတဲ့နေရာမှာအိမ်ကပို့ပြီးတော့တောင်ဈေးကောင်းပဲပုံပေါက်နေပါတယ်ဒါကတော့ကျမကတ်တုန်းထဲမှာဖတ်လိုက်ရတာပါနောက်ဒီနေ့နောက်ကတ်တုန်းတစ်ပုဒ်ကတော့ကတ်တုန်းမောင်မောင်ရေးထားတာပါရက်ွက်ထဲမှာတဲ့စီးမဲ့အတန်ချဲ့ဆက်ဖွင့်တော့အေးအေးယူမဲ့သူမရှိဘူးတဲ့အဲလူလူအော်တာနဲ့ပါမအေးအေးယူဆောင်ရွက်လိုက်တဲ့သတင်းတွေတဲ့သတင်းဥတွေသတင်းထုတွေဖတ်ရမယ်ဆိုပြီးတော့ဂျာနယ်တစ်စောင်အော်ရောက်နေတဲ့ကလေးလေးပါနောက်ကဘေးကလူကတော့ကောင်းကွာဆိုပြီးတော့မှတ်ချက်ပေးနေတာပေါ့နော်အဲ့တော့ဟိုကျမတို့ရဲ့ဟိုဒီလူလူတွေရဲ့ရင်ထဲကခံစားချက်တွေကိုတကယ်ထိထိမိမိပေါ်လွင်အောင်ရေးနိုင်တဲ့ဟိုဆရာကတ်တုန်းမောင်မောင်ဖောင်တိန်ပြောပြပေးပါအောင်ဒီအတန်စုညံတန်တွေရဲ့ impact ပေါ့နော်ဟိုဒီတော်တော်လေးလက်ခံစားနေကြရတာပါအဲ့တော့ဟိုဆရာလည်းနည်းနည်းလေးပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်နည်းနည်းဆိုနည်းနည်းပြောပြပါရစေဟုတ်ကဲ
့ကျွန်
တော်တို့မြို့မှာဒူနေတူတက်တဲ့နေရာမှာတော့ဒီအတန်ချက်ဆက်ကကျွန်တော်ဒုက္ခပေးပါတယ်ကျွန်တော်နေရောက်သွားတော့နေမှာတော့ loud speaker တန်ကြားတော့ကျွန်တော်ကဟော loud တန်ကြားရင်တော့အလူရှိပြီလို့ထင်တာပေါ့နော
်တွန်တေးသိမ့်တယ်လို့မျို
းတခုခုပေါ့နော
်ဟုတ်ကဲ့
တော့အုပ်လေးဆက်ဆက်ကနေပြီးတော့ loud speaker တန်လေးကြားတော့လေ
ဟုတ်ကဲ့ပါဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာအဲ့ကျတော့ဘာအဲ့ဒါကြောရာလူတွေမေးတာပေါ့နော်အဲ့မှာအတူရှိလားဆိုတော့ဘုရားဦးဆရာအဲ့မှာတစ်ခိုးခဲနေရတယ် ဟုတ်ကဲ့ကျွန်တော် loss speaker ကတခါတည်းကြားလို့ရှိရင်လေဒါသူတို့ကျွန်တော်ဗမာလူနေမှုဘဝမှာကဒါရဲလာမှာစိုးလို့ဗောနော်အဲ့မှာတစ်ခုခွဲတဲ့လှ့တန်အောင်မကြားရအောင်လို့တခါတည်းကြားသုံးချတာလည်းရှိရကြအဲ့ဒါလေးတော့ရောက်တော့ကျွန်တော်မြင်ရတာပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော် loss speaker နဲ့ပတ်သက်ပြီးတာ
ကျွန်တော်တို့ loss ယဉ်ကျေးမှုလို့တောင်ပြောရမယ်ပုံပေါက်နေပါပြီဟုတ်ကဲ့ဟုတ်ကဲ့လော်ရင်ကြီးမှုလို့ပြောရမယ်ပုံပေါက်နေပါပြီလို့ကျမတို့မြန်မာနိုင်ငံမှာဖြစ်နေတာဟုတ်ကဲ့ပါအခုဟုတ်ကဲ့ကျမတို့သောတာရှင်တယောက်ရှိပါတယ်မနန်းစိုးပါမနန်းစိုးကတော့ကျမတို့မြန်မာနိုင်ငံမှာအင်မတန်မှနာမည်ကြီးတဲ့ရင်ချင်းဆက်အမှားတွေကတယောက်ပေါ့နော်စစ်စိုးနေကောင်းပါလား
ကောင်းကောင်းပါလို့ရှင
်ဟုတ်ကဲ့စစ်စိုးတို့ရက်ွက်မှာရောအများအန်းအတန်းချက်ဆက်ကအများအန်းဒုက္ခပေးနေတယ်လို့ပြောပါတယ်စစ်စိုးရင်ဖွင့်ပါအောင
်ကျမရင်ဖွင့်ရမယ်ဆိုရင်လေခုနကဆရာတို့ပြောသွားတာတွေလည်းကျွန်မကြားတယ်ပေါ့နော်ဆိုတော့ကတော့ဒီတန်ချက်ချက်နဲ့ပတ်သက်ပြီးတော့သူတို့ဒီပွဲလုပ်မယ်ဆိုလို့ရှိရင်ခွင့်ပြုချက်ဆိုတာဒီရက်ွက်အုပ်ချုပ်ရေးကနေတစ်ဆင့်အဲ့လိုတစ်ဆင့်ဆင့်နဲ့သူတို့သွားပြီးတော့ခွင့်ပြုချက်ယူရပါတယ်နော်အဲ့ဒီယူရတဲ့အခါမှာလည်းသူတို့တွေကျွန်မစဉ်းစားကြည့်တာပေါ့နော်အားလုံးကအများဆုံး like mind go ပေါ့နော်ဟိုညရှိနိုင်ကိုနိုင်လောက်ကြည့်ပဲကိုဖွင့်စီချင်တယ်ပေါ့နော်အဲတော့ပဲပြီးတော့မှအဲ့ဒါဆိုရင်လုံးဝရက်ပလိုက်မဟုတ်ဆိုတော့ဟိုဆရာပြောလို့ကလစ်တယ်လို့ပဲကျောင်းသူကျောင်းသားတွေလည်းစာမကျက်နိုင်ဘူးနောက်ပေါ့ကျမတို့လိုဂျုံသူဂျုံသားများအနေနဲ့ရလည်းပဲတောင်းမိအတွက်အလုပ်လုပ်ရမယ့်ကိစ္စတွေရတယ်ရှိတဲ့အတွက်ကြောင့်ဒါအနောက်ရှိတစ်ခုဖြစ်ပါတယ်ဆိုတော့ဒီဟာကဒါမဲ့တချို့ကျမတို့ရက်ကွက်တွေမှာဆိုလို့ရှင်လေသူတို့ခွင့်ပြုချက်တောင်းထားတာဒီလောက်တော့အချိန်ဆိုပေမဲ့လည်းသူတို့နားလည်မှုတစ်ခါပြန်ယူပြီးတော့အောက်ကနေဘလို့လှုပ်လိုက်တယ်တော့မသိဘူးဆက်ပြီးတော့ယူနေသေးတယ်ဆွဲကကြတော့ညနှစ်နာရီညတကောင်ရန်တနင်္လာနေ့လောက်ဒီချင်းပွဲတွေပါလို့ဆိုတာချင်းလုံးပွဲတွေပါကြီးလှုပ်တယ်အဲ့တော့အဲ့လိုမျိုးတွေကကျမတို့ annoyed အရင်ဖြစ်ပါတယ်ရှင့်အဲ့တော့အဲ့ကိစ္စတွေကိုလည်းကျမတို့ကဒါဟိုဘလို့ပြောမလဲသက်ဆိုင်ရာလူတွေကနေပြီးတော့အခုဖြစ်လဲပြောင်းဖြစ်လဲပြောင်းပြီဆိုတော့အားလုံးကပြောင်းတင်ပြီးတော့ကျမမြင်ပါ
တယ်ဟုတ်ကဲ့ပါအဲအခုအားလုံးပေါ့နော်ဒီလောက်ဝိုင်းဝန်းပြီးတော့ပြောနေကြတဲ့ဂျားတွေကနေပြီးတော့သူ enforce လုပ်မဲ့လူပေါ့နော်ဒီလိုဥပဒေရှိတော့ရှိတယ်ဥပဒေဆိုတာတော့အများအားရှိနေတာစီကံတတ်မှတ်ချက်တွေလည်းရှိတယ်လှုပ်ထုံးလုပ်နေတွေလည်းရှိတယ်ဒါပေမဲ့မလိုက်နာကြတာတော်တော်လေးကိုမြန်မာနိုင်ငံမှာပြဿနာအခုပေါ့နော်စီကံမရှိတဲ့ပြဿနာကတော့အရေးကြီးဆုံးပေါ့နော်အခုနောက်ထပ်သောတာရှင်တယောက်ကိုစင်တော်ရှိပါလားဟုတ်ကဲ့ကိုစင်တော်ရှိပါလားသောတာရှင်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်ကိုစင်တော်မရှိဘူးတဲ့ကိုစင်တော်ကခုနကပြောချင်လာကြီးရယ်ဆိုလို့ကျမတို့ခေါ်ထားတာအခုပျောက်သွားပါပြီအခုဘယ်သူရှိပါသေးလဲအော်ဟုတ်ကဲ့ပြောပါမနန်းစုပြောပါဟုတ်ကဲ့
အော်အေးဟုတ်ပြီဟိုခုနကဖုန်းဖုန်းတပါပြောသွားတာဒါသာရေးချောက်ရှူတော့ကပြောရဲဆိုရဟာတော့ဟုတ်ပါရဲ့ဒါပေမဲ့တခါလေကျတော့ဘာသာရေးကြောင့်တောင်မဟုတ်ဘူးတခြားဟာရနောက်ဆက်ချင်းတစ်ခုပဲကထင်းလိုဟာမျိုးတွေကတကယ်ကထင်းမန်းတဲ့မဟုတ်တော့အစုခံမန်းတဲ့ဒီမှာသူတို့တအားကိုအဲ့လိုဘယ်လိုပြောမလဲဒီဗုဒ္ဓဘာသာယဉ်ကျေးမှုနဲ့မဆိုင်တော့ rap တချင်းတွေရောဘာရောအကုန်လုံးဖွင့်ပြီးတော့သူတို့စုစုငင်ငင်လောက်ကြရဲဆိုအဲ့ကျတော့လေကျမတို့ဘာမှလူမျိုးတွေရဲ့ရရှိချင်းမှုကိုလည်းပဲကြွယ်ကြောက်ရရောက်တယ်ပေါ့နော်အဲ့ဒါတွေကအစအများကြီးဟိုကျင်းပြရမယ်ခဲတဲ့မှာလည်းပါလာပြီပေါ့နော်အဲ့တော့ဒါဒီအားလုံးကလည်းဒီလော်နဲ့လက်ဆက်တွေ့တဲ့ဒီအကုံလုံးကဒီစူညံမှုရဲ့ဟိုကြည့်ရတယ်ပေါ့နော်အဲ့ဒါတွေအားလုံးအတွက်တရားရိုက်ချက်ပါလိမ့်ရှင့
်ဟုတ်ကဲ့ပါအခုကျမတို့နောက်ထပ်သောတာရှင်တယောက်ကတော့တော်တော်လေးထူးဆန်းပါတယ်သူကတော့ဟဝိုင်ယီမှာတည်င်းတုံးနေတဲ့အဲဖုံဖုံတပါပါသူကတော့အိန္ဒိယနိုင်ငံသားဖြစ်ပါတယ်ဒါပေမဲ့ဖုံဖုံမှာအရှင်ဖျားရောက်ပါပြီလားဖျား
ဟုတ်ဖုံဖုံဟောက်ပါတယ်ဒီမှာဖုံဖုံကတော့
ဥတည်ပါဗျာ။
မာမွေးတဲ့အိန္ဒိယလူမျိုးပေါ့။အမေရိကန်မှာဟဝိုင်းမှာနေတာလေအနည်း40လောက်ရှိပါပြီ
။ဒီမှာဥတည်ပါတယ်ဗျာ။အရှင်ဖျားရဲ့အတွေ့အကြုံကိုပြောပြပေးပါမြန်မာနိုင်ငံရဲ့
ဒီမှာဒီမှာဖုံဖုံကတစ်နှစ်ကို30ကောင်းလောက်ပမာပြူသွားပြီးတော့ပရဟိတာတွေကိုနေခဲ့တဲ့တိုင်းပြည်ဆိုတော့ကျေးဇူးဆက်တဲ့နေနဲ့ပြန်လာ
။ဒီမှာဗျာ
။အဲဥမာဖုံဖုံဟိုတကယ်အဖြစ်ပြက်ပေါ့ပေါ့။ဖုံဖုံအဖေရဲ့ခြံရှိတယ်တန်လျင်မြို့မှာ။အဲ့တခြံရဲ့ဘေးမှာမိတ်ဆွေဖုန်းကြီးပါပဲ။သူကအဲ့ဒါ76လုံးလောက်ဖွင့်ထားပြီးတော့အဲ့ဒါနဲ့သူကအလှခံတယ်အလှခံတယ်လည်းကောင်းပါတယ်သူလုပ်တဲ့အလုပ်တွေကပရဟိတအလုပ်တွေပါမိတ်ဆွေလည်းဖြစ်တယ်သူ့ကိုလည်းဘုန်းကြီးကစင်ကာပူတွေပဲခေါ်သွားတယ်ဒီမှာကြီးစင်ကာပူနိုင်ငံမှာဒီလိုရှိတယ်အဲ့ဒါလည်းပြပြီးပြီဒါပေမဲ့သူ့ဘက်ကအခွဲကမလုပ်လဲဆိုရင်စ စုဘူးတွေနဲ့အလူခံတဲ့ပတ်စံတွေကိုသူက၅ချက်တစ်စရာနေတော့နာမည်တွေတက်ပြီးတော့အဲ့ဒါ၄နိုင်၅နိုင်လောက်ပြောနေတော့သူကဒီကျောင်းသားတွေလည်းအခက်အခဲရှိတယ်နောက်ပြီးတော့အလုတ်ကပြန်လာတဲ့လူလည်းဥပမာဒရိုက်ဘာတို့ကအစညအလုတ်နေအလုတ်သူတို့အိတ်လို့မရဘူးဖုံးဖုံးကိုယ်တိုင်လည်းတညာလုံးအဲ့ဒီ၆လုံးဆိုတော့တော်တော်လေးအခက်အခဲရှိတယ်အဲ့တော့ဖုံးဖုံးထင်တာကတော့အမပြည်မှာတလုံးနဲ့ပြောပါဆိုရင်တော့အဲ့ဒီရန်ကုန်မြို့မှာအတန်ကျက်ဆက်ကိုမိသူမှဟောဘလီရဲ့ဒီဟိန္ဒူကျောင်းမဲ့ဖြစ်ပြီးပဋ္ဌာန်းမဲ့ဖြစ်အကုန်လုံးပိတ်ပလိုက်တာအကောင်းဆုံးအဲ့ဒါပဲအကြံဉာဏ်ပေးတင်ပါတယ်ဂျာနဲ့တော့ဘာမှမရှိပါဘူးဒီမှာ
တင်မကျေးဇူးတင်ပါတယ်ခင်ဗျာတပည့်တော်တို့လည်းအဲ့လိုပဲစိတ်ကူးရှိပါတယ်ခင်ဗျာဒါပေမဲ့လည်းဟိုဒါပေမဲ့လည်းဟိုအားလုံးကမြန်မာနိုင်ငံမှာအခုဖြစ်နေတာဟိုนโกเรียบาลีดีอโซยตะมาမဟုတ်ပါဘူးဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တို့ဘာညာကွိกว่าတို့ဆိုပြီးတော့အခုပြောနေကြတာတွေလည်းများတဲ့ခါကျတော့အခုဒီ loud speaker ယဉ်ကျေးမှုလို့ဖြစ်နေတဲ့ခါကျလူတွေကတစ်ခနဲ့ဆိုလို့ရှိရင် loud speaker အရင်ထောင်ပြီးတော့သာအလှခံလိုက်တာအရင်ဆုံးကထိန်ဆိုလဲအလှခံအခုကမြန်မာနိုင်ငံမှာ12လရာသီပွဲတော်ကလည်းဆက်နေတာအခုဆိုလို့ရှိရင်ဒဇောင်မုံပြည်ရနဲ့လာအောင်မေတော်ပြသူအကုန်လုံးဆက်သွားမယ်တကြံအထိဆိုလို့ရှိရင်အဲ့ဒါ loud speaker ဖွင့်တာကတော့ဘလို့မှပြီးမှာမဟုတ်တော့ဘူးပေါ့နော်အဲ့တော့ကျမတို့ရှေ့နေဦးအောင်သိန်းနည်းနည်းလေးဆွေးနွေးပေးပါအောင်ရှင်ကျမတို့ဘလို့ကြက်မှန်ရင်ကောင်းမလဲပေါ့တကယ်ပဲထိထိရောက်ရောက်ပေါ့လေ
အဲချီယောဟန်ဒါလေအဲ့လိုအပန်ကိုထိမ့်ချုပ်တဲ့အဲ့လိုပေါ့ဗျာသတ်မှတ်တဲ့အချိန်တခုပြီးပြီးတော့ပဲအဲ့ဟိုသာရေးနာရေးပဲဖြစ်ဖြစ်ပေါ့နော်အဆောင်ရွက်ဖို့နောက်ပြီးတော့ volume တုံးလို့ဘလောက်ထိဒီဟို low down လုပ်ပြီးတော့ဟာလုံးမယ်ဆိုရဲဟာတွေကိုတရားကိုအုပ်ချုပ်ရေးမှုတွေစင်ကိုညွှန်ကြားချက်နဲ့အဲစိတ်ခိုင်းထားရင်တော့မှကျွန်တော်တို့ရနိုင်ပါတယ်နော်ဥပဒေနောက်မှာညွှန်ကြားချက်ဆိုတာလက်ရစမြဲပဲလေအဲ့တော့ကျွန်တော်တို့တခုအတွေ့အကြုံဘယ်လောက်ထိဟောဖြစ်လဲဆိုတော့အခုဒီဖုန်းတာဝါတိုင်းနေရှိရဗျာဖုန်းတာဝါတိုင်းနေမှာကျွန်တော်တို့ဒီ engine နဲ့ race လုပ်တာရှိတယ်တချို့က solar နဲ့လုပ်တယ်အဲ့ကြောင့် net link ဘက်ကရွာတူရွာမှာဆိုရင်အဲ့ပဝင်းရင်သာလူရအကုန်နားကြည့်ရတာတို့အရင်ရောထိခိုက်ကြတော့စေးစားလက်မှတ်တွေနဲ့အများကြီးကျွန်တော်တို့တင်ပြတယ်။တင်ပြတော့ကျွန်တော်တို့ကအဲ့ဒီကုမ္ပဏီကိုကျွန်တော်ဆန်းအကြောင်းကြားကုမ္ပဏီကဘယ်မှမှမသိဖြစ်နေ။အဲ့တော့ကျွန်တော်တို့ကညနေအုပ်ချုပ်မှုနဲ့ရဲစခန်းကိုအကြောင်းကြားတယ်။အဲ့တော့ကုမ္ပဏီပြပြန်တော့လေနာမည်မသိလို့ဆိုဖြစ်လာတယ်။အဲ့တော့ကျွန်တော်ကအမှုဖွင့်မှာဆိုပြီးတော့အမှုဖွင့်ခံလိုက်တယ်။အမှုဖွင့်ခံလိုက်တဲ့အခါကျတော့ကုမ္ပဏီဘက်ကအဲ့ဒီသူ့ရဲ့တာဝါတိုင်းဒီ engine set နိုးတော့ရပ်သွားတယ်ကျွန်တော်ပြောတာကအရေးကြီးတာကကျွန်တော်တို့သူများရေ solar system နဲ့သုံးရင်ဒီမှာလည်းသုံးဖို့အသာမမြင်ပြီးတာပဲเนาะအဲ့ဒီလိုပေါ့ကျွန်တော်တို့ကဟိုအများလုံးနိုင်တဲ့ဟာကိုလက်လုံးညီစီစွာလုပ်ကြင်ကြဖို့လိုတာပေါ့เนาะဆိုတရားတပုတ်စားဒါတောနေပဲကွာရရဲဆိုဒီလိုတားလို့မရဘူးအဲ့ကျွန်တော်အခြေခံချက်လက်တွေကဒီရက်ွက်အတွင်းမှာနေရပြည်သူတွေရက်ွက်အတွင်းမှာအုပ်ချုပ်ရေးမှုတွေကိုဒီလိုကျွန်တော်တို့ဒီဒီလိုအခမ်းအနားတွေအလှူတွေတန်းနေလို့စတင်လာလော်သုံးမယ်ဆိုရင်ညွှန်ကြားချက်နဲ့ကန့်သက်ဖို့တော့အဓိကလိုမယ်။အဲညွှန်ကြားချက်ကန့်သက်ချက်နဲ့ပြီးတော့ကြော်လွန်လို့ရှိရင်အဒံကိုရိုက်တာတို့နော်။နောက်ဒါလည်းမကဟောဖြစ်လာရင်ကျွန်တော်တို့တရားရုံးကိုတင်တာတို့ဟာလွတ်ပြင်းတယ်။အဲ့ဒါမှလူရဲ့တဖြည်းဖြည်းထိတ်ထုတ်နှက်လာနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ
ဟုတ်ပါတယ်အခုခါဒီခွင့်ပြုမိတ်လို့ဘာလို့ဆိုတာဟိုဆက်ဆက်မယ်ဆိုလို့ရှိရင်ဒါထွေအုပ်နဲ့ဆိုင်နိုင်မယ်လို့ထင်ပါတယ်အဲ့တော့ကျွန်မလည်းအမှန်ကတော့ထွေအုပ်ကရာရှိတယောက်ကိုဖိတ်ခေါ်ဖို့ဟိုစ조사ပါသေးတယ်ဒါပေမဲ့မအောင်မြင်ခဲ့လို့ပေါ့နော်အဲ့တော့ဒါပြည်ထောင်ဝန်ကြီးဌာနရဲ့လက်အောက်မှာပဲဆိုတဲ့ခါကျကျွန်မလည်းအခုလောလောဆယ်ရှိနေတဲ့ NLD အစိုးရကိုဟိုတရရဲ့ကြီးအပြစ်ပြောရတာလည်းနည်းနည်းတော့ခက်နေပါတယ်ဒါအားလုံးအသိပဲဖြစ်ပါတယ်လေအဲ့တော့အရှင်ဖျားဟိုပညာအရှာမင်းရောက်အရှင်ဘုရားအရှင်စိတ်တိန်ကဘုရားတပည့်တော်တခုမေးချင်တာဒီတရားဟောတာတွေဘုရားဟောတာတွေကတကယ်ကတော့ဘုရားဟောတယ်ဆိုတာဟောတဲ့နေရာမှာဘုရားဟောတဲ့တရားတော်တွေကိုနေ့စဉ်ဘလူနေမှုဘုရားမှာလိုက်နာကြင်ကြံဖို့ဆိုပြီးတော့ဘုရားဟောခဲ့တာတွေပါတနေ့တနေ့ဟိုယွတ်ဖတ်တဲ့ဇေမထိုင်ပြီးရှ िख ိုးနေမှာမဟုတ်ဘူးတကယ်လက်တွေ့ဘုရားဟောခဲ့တာတွေကိုကြင်ကြံအားထုတ်မှသာရင်တကယ်ဗုဒ္ဓဘာသာဆိုတာဖြစ်တာပါအဲ့တော့ရှင်ဘုရားအနေနဲ့ပေါ့ဒီလိုမျိုးဟိုတရားဟောတာတွေလည်းမှန်ပါတယ်ဖွင့်တာတွေလည်းအန္တရာယ်ကင်းကောင်းကင်းပါလိမ့်မယ်ဒါပေမဲ့တကယ်လိုက်နာကြင်ကြံရမယ်ဗုဒ္ဓဘာသာတွေအနေနဲ့ဘလို့လိုက်နာကြင်ကြံရမယ်ဆိုတာကိုဒီအရှင်ဘုရားတို့ယဟန်တန်ဃာတော်တွေအနေနဲ့ဟိုပို့ပြီးတရားဟောပြဖို့တာဝန်ရှိရလို့မသုံးသပ်မိပါဘူးလားဘုရား
ဒီမှာကြီးဟိုဘုန်းကြီးတို့ဟိုဘုရားဘာသာမှာတော့ဟိုယွတ်တာလည်းပဲဟိုပေါင်းပါတယ်ဟိုယွတ်တာကတပည့်လူကိုထိခိုက်ငြင်းတမှုမရှိဘူးဆိုရင်အဲဒီယောဘတရစ်စေမှုကလည်းတမထကုသိုလ်ဖြစ်တယ်အဲဒါအင်မတန်ကောင်းပါတယ်ဒါပေမဲ့တပည့်မှာထိခိုက်မယ်ဆိုရင်ဒါသိပ်မကောင်းဘူးဒါကတော့တဘာဝဘုန်းကြီးအထုပြောစရာမလိုပါဘူးတကယ်တကယ်ပေါ့တော့ဗုဒ္ဓဘာသာအနေနဲ့ဟိုတိအောင်လုပ်တဲ့ဟိုလာဘာသာဖြစ်တဲ့အတွက်အားလုံးပေါ့နော်သူတင်ပြီးကြတာတိအောင်တင်ပြီးကြတာဖြစ်တဲ့အတွက်တိအောင်လုပ်ဖို့တော့အရေးကြီးလိမ့်မယ်အဲရွတ်တာတဲ့တိအောင်လုပ်တာပုံကောင်းတာပေါ့ဒါသဘာဝကျပါတယ်အဲဟိုဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဘုန်းတော်ကြီးများကဟိုကန္တာကပေါ့တိအထက်ကျပါတယ်ဆရာတော်ကြီးများအနေနဲ့ကသံဃာတော်ကြီးများအနေနဲ့ပေါ့အဲဒါတွေကတော့တို့ဘလူတော့ချက်ချမယ်ဘလူတော့အတန်ချက်ချက်ဒီတော့စနီတကြဖွင့်မရမယ်ဟိုအတန်ချက်ချက်ဒီနဲ့ရွတ်တပတ်တာတွေလည်းတို့ပေါဝင်ချင်းကိုဟိုတချို့နေရာတွေညွတ်လို့ရမယ်တချို့နေရာတွေတော့တို့ထင်းထင်းသိမ်းသိမ်းလုပ်မယ်စသဖြင့်ပေါ့ဟုတ်လားဟိုဖို့တော်ကြီးကလည်းညွန်ကြားပေးမယ်ဆိုရင်တော့ပေါ့နော်ဟိုကောင်းမွန်သွားမှာပါဟိုဗုဒ္ဓဘာသာလူမျိုးတွေဆိုတော့ဘုန်းကြီးတွေပြောရင်ခီးရောက်ပါတယ်ဒါသိမကြပါဘူးဥပဒေကလည်းတစ်ဖက်ကထိထိရောက်ရောက်လေးလည်းလုံးပဲဖုန်းတော်ကြီးကလည်းပဲအဲသူတို့တစ်ဖက်တရားဓမ္မတွေတုံတင်ပြီးမှဆိုရင်ဟိုအိတ်မကြရင်ဒီမှာဒီကိစ္စတွေကဟုတ်လားချုပ်ငင်းတော့မယ်လို့ဘုန်းကြီးကထင်တယ်လေ။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးနိုင်ငံသားတွေကဟိုအင်မတန်ပြောလို့ဆိုလို့လွယ်တယ်ဆိုတာကိုဘုန်းကြီးသိရတယ်။နားလည်အောင်လို့ပြောလို့တယ်။နားမလည်ဘဲနေတော့သူကမရဘူး။ပြတ်တိုက်တတ်တဲ့အလေးချင်းတွေသူတို့မှရှိတယ်လေ။အဲဒါကြောင့်မို့ဘုန်းကြီးကတော့ဟိုတန်ဃာတော်များအပိုင်းကပေါ့အာကိုတိုက်တဲ့အရာဖြစ်တဲ့အတွက်ကြောင့်မို့ဒီကိစ္စမှာလည်းပဲဆရာတော်တန်ဃာတော်များကပေါ့ဥဆောင်ပြီးတော့ပေါ့နော်တုံတင်သွားမယ်ဆိုရင်ပိတ်မဝေးတဲ့အချိန်မှာပေါ့နော်အဲပြည်သူလူတွေတက်တာချမ်းသာမဲ့အဲလောစမီကဘေးကလွတ်လိမ့်မယ်လို့ဘုန်းကြီးထင်နေတာတည်းမှာကြီး
တင်ပါဖေဟာကျေးဇူးအများကြီးတင်ပါတယ်ဖေဟာဒီကနေ့ကျမတို့ loud speaker အတန်းစူညာနဲ့ပတ်သက်ပြီးဝင်ရောက်ဆွေးနွေးပေးတယ်ကျမတို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆရာကြီးဦးအောင်သိန်းရဲ့ပေါမောက်ခဒေါက်တာဒေါခင်လှလှနဲ့ကာတွန်းဆရာမောင်မောင်ဖောင်တိန်နဲ့အခုအရှင်ဦးစိတ်တိန်တို့ကိုကျေးဇူးအများကြီးတင်ပါတယ်တခြားပါဝင်ဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးလည်းကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေရှင
်ခင်ဆိုဝင်စီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်တနားရီစာအစအဆုံးကိုအစီအစဉ်ပြီးပြချင်းမြမစံတော်ချိန်ည7နာရီကနေ17နာရီအထိနားဆင်နိုင်ကြပါတယ်အခုတော့အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုနန်းလောင်ကကြေညာပေးပါဦးမယ်ရှင်
အီရန်နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার တဘောတူညီချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့နျူကလ িয়ার တဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့ဒီအစားခတ်ပြီးတော့တင်းတင်းမာမာဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်တုန်းကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার တဘောတူညီချက်ဟာအဆိုးဝါးဆုံးတဘောတူညီချက်တစ်ခုဖြစ်တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်။ American ရဲ့အစိုးရတဲ့အနေနဲ့ဒီတဘောတူညီချက်ကိုလေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့ American ကသူ့ဘောနဲ့သူတည်တဘောတူညီချက်ကနေထွက်လိုက်ခြင်းအပြင်အမေရိကန်နိုင်ငံအနေနဲ့တနိုင်ငံနဲ့ဖြစ်သွားမှာဖြစ်ပြီးတော့အဲ့ဒီလိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်ရဖြစ်ပွဲနျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့အဆိုအမူတွေကလည်းဖြစ်နေပါတယ်ဒီတဘောတူညီချက်ကိုဝေဖန်သူတွေကလည်းထောက်ခံကြပါတယ်ယမန်နိုင်ငံမှာဆော်ဒီဥဆောင်တဲ့တပ်တွေကစနေနေ့ကစတင်ပြီးတော့48နာရီကြာအပြစ်ရစဲလိုက်ကြပြီးတကယ်လို့ဟူတီတပုံတွေဖက်ကဒါကိုထိန်းသိမ်းထားပြီးတော့ဝိုင်းခံထားတဲ့ဒေသတွေကိုအကူအညီတွေပေးဖို့ခွင့်ပြုမယ်ဆိုရင်အပြစ်ရတာတွေကိုဆက်ပြီးတော့တိုးသွားမှာဖြစ်ပါတယ်အစိုးရတည်ဖွဲ့လာနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုအပြစ်ရဖို့သဘောတူညီခဲ့ကြတာပါအပြစ်ရသဘောတူညီမှုကိုတမရအဗ္ဒူရာဘူမန်ဆွာဟာရီနဲ့ဟူဒီတပုံတွေကတည်ချစီသဘောတူခဲ့ကြတာဖြစ်တယ်လို့တန်တမန်တွေက VOA ကိုပြောပါရရှင်
နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်တင်ညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်စေနိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.